Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်စက်တင်ဘာလ9ရက်တနင်္လာနေ့ညပိုင်း 9:20 NIT စီစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့ 51 နဲ့လိုင်းလက်မီတာ190ရောကနေတည်းထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီညပဲ့သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပြင်ပါပါရွှေပြောင်းဒုက္ခသည်တွေဟာဒီကနေ့လဲဥရောပနိုင်ငံတွေကိုဆက်ပြီးဝင်ရောက်နေတာဖြစ်ပြီးဟန်ဂေရီကတဆင့်ဖြတ်သွားတဲ့လမ်းကသူတို့အတွက်ပိုပြီးချုံးဝင်နေပါတယ်ဆီးရီးယားက IS စစ်သွေးကြွတွေကိုတိုက်ခိုက်ရမှာပြင်သစ်ကလည်းလေကြောင်းကနေပါဝင်တော့မှာဖြစ်ပါတယ်ကိုရီးယားမှာတော့စစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားနှစ်ပေါင်း60ကျော်ကွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းအစီအစဉ်ပြန်ဆတင်ဖို့နှစ်ဖက်ဆွေးနွေးနေကြပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းလောင်ရေ
ကောင်းပါပြီရှင်တနင်္ဂနွေလုံးအပြစ်ခတ်ရဆက်ရဲ့တဘောတူစာချုပ် NCA နဲ့ပတ်သက်ပြီးနောက်ဆုံးအဆင့်ဆွေးနွေးပွဲနဲ့ပတ်သက်လို့ကြားရမှာတော့
နောက်ဆုံးအဆင့်တော့အဆောင်အဆင့်မှာကျွန်တော်တို့တိုင်းမမြတ်ဘက်ကလည်းဒါပါဝါအမြင့်ဆုံးအနေချင်းခံတဲ့ပုံစံလို့ဖြစ်တယ်
အိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းပါရှင်အသေးစိတ်ကိုသတင်းတွေအပြီးမှတင်ပြပေးဖို့ရှိပါရယ်ဒါအပြင်သတင်းမီဒီယာကောင်စီရွေးချယ်ရေးနဲ့ပတ်သက်ပြီးမြန်မာသတင်းသမားတွေအကြားဘာကြောင့်အငင်းပွားမှုတွေဖြစ်ပေါ်နေပါသလဲဒီနေ့ရန်ကုန်မှာကျင်းပတဲ့ပြည်တွင်းငြိမ်းချမ်းရေးအမြင်သဘောထားဖလှယ်ပွဲမှာဘာတွေဆွေးနွေးခဲ့ကြသလဲဆိုတဲ့သတင်းတွေကိုတင်ပြသွားဖို့ရှိပါရယ်ခုအရင်ဆုံးတော့သတင်းလာနေညဖက်ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ရွှေပြောင်းဒုက္ခသည်တွေဟာဒီကနေ့တနင်္လာနေ့မှာလဲဥရောပနိုင်ငံတွေကိုဆက်လက်ဝင်ရောက်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အနောက်ဥရောပကချမ်းသာကြွားတဲ့နိုင်ငံတွေစီကိုဒုက္ခသည်တွေရွှေပြောင်းဝင်ရောက်မှုကာကွယ်ဖို့အတွက်ဥရောပအလဲပိုင်းဒေသနိုင်ငံတွေဘက်ကနေအသင့်အနေထားပုံစံတွေ့ကြရပြီးအခုတော့ဒုက္ခသည်တွေအတွက်ဟန်ဂေရီကိုဖျက်ပြီးဝင်တဲ့လမ်းကပိုးပြီးချုံးမွနေတာဖြစ်ပါတယ်။ဘူဒါပက်စ်မြို့ကယ်လီတီဘူဒါမှာရှိနေတဲ့ဒုက္ခသည်တွေအတွက်ဟန်ဂေရီနိုင်ငံကဩစတြီးယားကိုသွားတဲ့ယထာအစီအစဉ်တွေကိုအခုတင်ထားပေးနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ဒီဘူဒါယုံမှာဩစတြီးယားကိုသွားခြင်းနဲ့ရွှေပြောင်းဒုက္ခသည်တွေကိုရဲတွေကမြေအယိုဘုံတုံးပြီးလူစုခွဲခဲ့တာပါ။အခုတော့ဩစတြီးယားသွားယထာတွေမှာရွှေပြောင်းဒုက္ခသည်တွေနဲ့အပြည့်တွေ့ရတယ်လို့ကိုရိုင်းတွေ့ရသူကပြောပါတယ်။ဗီယက်နာကဝက်စ်ပန်နော့ဖ်ဘူဒါကိုရောက်သွားတဲ့ဒုက္ခသည်တွေကိုတော့ဩစတြီးယားနိုင်ငံသားတွေကကြိုဆိုခဲ့ကြပြီးသူတို့တွေဂျာမနီနိုင်ငံဘက်ကိုသွားဖို့အတွက်ယထာအပြောင်းနဲ့မှအဆင်ပြေအောင်တိတ်တိတ်ချာချာကူညီပြီးညွှန်ပြပေးကြတာပါဒုက္ခသည်တချို့တလေကတော့ဩစတြီးယားမှာနေဖို့ဆုံးဖြတ်ကြပါတယ်ရွှေပြောင်းဒုက္ခသည်အများပြားဟာဂျာမနီမှာဆွေမျိုးတွေရှိနေတာမို့သူတို့နဲ့နေဖို့ခေါ်ကြတာပါဥရောပမှာအချမ်းသာဆုံးဖြစ်တဲ့ဂျာမနီနိုင်ငံကတော့ဂျာမနီလူမှုတိုင်ဝမ်နဲ့ရောက်လာမဲ့ဒုက္ခသည်တွေကိုလက်ခံရမှာတုံးဖို့အတွက်လာမဲ့နှစ်အတွက်လူမှုရန်ပုံငွေ 6.6 ဘီလီယံအပိုထပ်ပြီးဆောင်ပေးမယ်လို့ဒီကနေ့တင်းတင်းလာနေမှာပဲပြောပါရယ်ရွှေပြောင်းဒုက္ခသည်8သိန်းလောက်ကိုလက်ခံဖို့အတွက်ဆန္ဒရှိတယ်လို့ဂျာမနီအစိုးရကပြောတာပါဆီးရီးယားဒုက္ခသည်ပြဿနာကင်တွဲဖြစ်ရှင်းမှုမှာပုံမပါဝင်ကူညီနိုင်မှုအတွက်သူ့နိုင်ငံဘက်ကပြင်ဆင်နေပါတယ်လို့လည်းဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကမနေ့ကပဲပြောကြားခဲ့ပါတယ်
IS Islamist စစ်သွေးကြွတွေကိုအမေရိကန်ဦးဆောင်တဲ့အညီပေါင်းတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုမှာပါဝင်ဖြစ်နိုင်ဖို့ပြင်သစ်နိုင်ငံဟာဆီးရီးယားနိုင်ငံပေါ်ကောင်းကင်လေရင်ပြန်တန်းထောက်လှမ်းမှုတွေစတော့မယ်လို့ပြင်သစ်သမ္မတကဒီနေ့ပဲထုတ်ပြောလိုက်ပါတယ်။အီရတ်ကဒီ IS စစ်သွေးကြွတွေကိုပြစ်မှတ်ထားပြီးနိုင်ငံတကာလေကြောင်းတိုက်ခိုက်မှုတွေမှာပါဝင်ပြီးသားဖြစ်တဲ့ပြင်သစ်နိုင်ငံအနေနဲ့ဆီးရီးယားကဘုံကျဲတိုက်ခိုက်မှုတွေမှာအမေရိကန်ပြည်ရင်ပထမဆုံးပါဝင်လာတဲ့အနောက်နိုင်ငံဖြစ်လာတော့မှာပါ။ပြင်သစ်သမ္မတ Francois Hollande ကဆီးရီးယားက IS စစ်သွေးကြွတွေကိုမနက်ဖြန်ကစပြီးလေကြောင်းကနေထောက်လှမ်းမှုတွေစလုပ်ဖို့ကာကွယ်ရေးဝန်ကြီးကိုမှာထားပြီးပြီလို့ထုတ်ပြောခဲ့ပါတယ်။သူကပဲဆက်ပြီးပြင်သစ်မြေပြင်တပ်တွေကိုတော့ဆီးရီးယားကိုဆေးလွတ်ဖို့လုံးဝမစင်စားသေးဘူးလို့ရှင်းရှင်းထုတ်ပြောခဲ့ပါတယ်။အခုလိုအချိန်မှာပဲအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းကနယ်မြေအများအပြားကိုထိန်းချုပ်ထားတဲ့ဒီ IS စစ်သွေးကြွတွေကိုပဲပြစ်မှတ်ထားပြီးအမေရိကန်ကပို့ပေးလိုက်တဲ့အီရတ်နိုင်ငံပိုင်းF-16 လေယာဉ်တွေနဲ့အီရတ်ဆိုရကလေကြောင်းတိုက်ခိုက်မှုပေါင်း15ခုကိုမနေ့ကပထမဆုံးပြုလုပ်ခဲ့ပါတယ်။အီရတ်ကာကွယ်ဝင်ကြီး Aglet El Obeidi ကအခုလိုလေကြောင်းကနေတိုက်ခိုက်နိုင်မှုကြောင့်ရှေ့လာမဲ့တိုက်ပွဲတွေမှာအစိုးရဘက်ကအာသာချက်တွေရှိလာဖို့တေချာနေပြီလို့ထုတ်ပြောလိုက်ပါတယ်ခင်ဗျာ
။တူရကီနိုင်ငံတွင်းကအီရတ်နဲ့အီရန်နဲ့ဆက်တွင်နားမှာတူရကီစစ်အရင်တန်းကိုကတ်လက်နက်ကင်တွေတိုက်ခိုက်ခဲ့တဲ့နောက်မှာတူရကီစစ်တပ်ကတိုက်လေရင်တွေသုံးပြီးညာရင်းချင်းပဲဒီကတ်လက်နက်ကန်တွေကိုလေကြောင်းတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။တရားမဝင်အဖွဲ့အစည်းတစ်ခုဖြစ်တဲ့တတ်မှတ်ထားတဲ့ PKK cut အလို့သမားပါတီလှုပ်ရှားနေတဲ့နေရာ73နေရာကို F4 နဲ့ F16 တိုက်လေယာဉ်တွေနဲ့ပြစ်မှတ်ထားပြီးပြစ်ခတ်ခဲ့ပါတယ်လို့တူရကီစစ်တပ်ကဒီကနေ့ပဲပြောပါတယ်။တနင်္လာနေ့ကအတိုက်ခိုက်ခံရမှုမှာလမ်းမထောင်ပုံးဖောက်ခွဲမှုတွေပါပါဝင်ခဲ့ပြီးတန်ချက်ကကား2စီးဆူဆူဝါဝါပျက်စီးခဲ့ရတယ်လို့တူရကီစစ်သားတွေလည်းသိဆုံးခဲ့ပြီးသိဆုံးသူအရေအတွက်တော့မသိရသေးပါဘူး။PKK ဖွဲ့ကတော့သူတို့ကြောင့်စစ်သား15ဦးသေတယ်လို့ပြောပါတယ်။ဒီလိုတိုက်ခိုက်ခံရတဲ့အတွက်ဘောလုံးမွဲကြည့်ဖို့ကုညာကိုသွားနေတဲ့ဝင်ကြီးချုပ်ကလည်းသူ့လုံချင်းဖွဲ့နဲ့အရေးပေါ်အစည်းအဝေးထိုင်မှုအတွက်မြို့တော်ကိုပြန်ခဲ့တာပါ။ဒီစစ်သားတွေမန်းရှင်းဆစ်ဆင်းရတဲ့လုံနေချိန်မှာအခုလိုတိုက်ခိုက်ခံရတာအတွက်ဝမ်းနဲ့ကြေကွဲကြောင်းနဲ့အကြမ်းဖက်သမားတိုက်ဖြစ်ရေးအတွက်စစ်တပ်ကမဟာဗျူဟာတစ်ချမှတ်ဖို့လှုပ်ဆောင်နေတာဟာအလုတ်ဖြစ်မယ်လို့မျှော်လင့်ပါကြောင်းတမရရီဆက်တက်အာရဂန်ကပြောပါတယ်။တူရကီအစိုးရကဇူလိုင်နှောင်းပိုင်းမှာ PKK ကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့တူရကီအရှေ့တောင်ပိုင်းနဲ့အီရတ်မြောက်ပိုင်းတွေမှာအကြမ်းဖက်တိုက်ဖြတ်မှုဆစ်ဆင်ရေးပုံစံအသစ်နဲ့လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်
။ပါကစ္စတန်စစ်တပ်အနေနဲ့နိုင်ငံတွင်းမှာထုတ်တဲ့ drone ခေါ်မောင်းသူမဲ့အဝေးထိန်လေးနဲ့ပထမဆုံးချိန်တိုက်ခိုက်ခဲ့မှုကြောင့်အနည်းဆုံးတာလီဘန်စစ်သွေးကြွခေါင်းဆောင်3ဦးသေဆုံးခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။ပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်ချုပ်အဆင်ဘတ်ရှွာကဝေးလံခေါင်းပြတဲ့တိုင်းရင်းသားဒေသဖြစ်တဲ့မြောက်ဝါရ်စီရစ်တမ်မှာအကျန်းဖက်တောင်းကျန်းသူတွေရဲ့စခန်းကိုဘာရက်လို့နာမည်ပေးထားတဲ့ဒီမောင်းသူမဲ့လေယာဉ်နဲ့ဒီနေ့တိုက်ခိုက်ခဲ့တယ်လို့ကြေညာချက်ထဲမှာထုတ်ပြောလိုက်ပါတယ်။ပါကစ္စတန်နဲ့ဆက်နာကဒီမြောက်ဝါဇီရစ်တန်ဒေသတွင်မတိမငြိမ်ဖြစ်နေတဲ့ရှာဝေါတောင်ကြားထဲဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုမှာဘယ်သူတွေသေဆုံးခဲ့တယ်အရသားတွေထိခိုက်မှုရှိမရှိပါမပါဆိုတာကိုတော့အတိအကျထုတ်မပြောထားပါဘူး။ဒီဒေသကိုသတင်းသမားတွေနဲ့အကူအညီပေးတဲ့အဖွဲ့တွေသွားဖို့အတွက်တော့လလန်းမမိနိုင်ပါဘူး။ဒီဝါဇီရစ်တန်ဒေသဟာပါကစ္စတန်ကတာလီဘန်တွေနဲ့ချိတ်ဆက်ရှိတဲ့စစ်သွေးကြွတွေနဲ့အိန္ဒိယချင်းအာဖဂန်နစ္စတန်ကတာလီဘန်တပုံတပ်မှုတွေခိုးအောင်ရနေရလဲဖြစ်ပါတယ်။တကယ်တော့ပါကစ္စတန်အာဖဂန်နစ္စတန်တစ်လျှောက်ရှိတဲ့နိုင်ငံတကာညွတ်ပေါင်းတပ်ဖွဲ့တွေကိုအန္တရာယ်မပြုနိုင်ဖို့ပါကစ္စတန်နစ္စတန်ဘက်ကဒီစစ်သွေးကြွစခန်းတွေကိုအမေရိကန်မောင်းသူမဲ့လေယာဉ်တွေနဲ့ဆယ်နှစ်နီးပါးတိုက်ခိုက်ခဲ့ရမှာဟက်ကာနီကွန်ရဲ့အပါအဝင်စစ်သွေးကြွပေါင်းရာဂဏန်းတွေနဲ့ချီပြီးတည်ဆုံခဲ့ရပါတယ်ခင်ဗျာ။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကညပြသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကိုရီးယားစစ်ပွဲကြောင့်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားနှစ်ပေါင်း60ကျော်ကွဲကွာနေတယ်။မိသားစုတွေပြန်လည်ပေါင်းစည်းအစီအစဉ်ပြန်ဆဖို့ရည်ရွယ်ပြီးနှစ်ဖက်ကိုယ်စားလှယ်ဒီကနေ့ဆွေးနွေးမှုစတင်ခဲ့ပါတယ်။ခုနောက်ဆုံးတစ်ချိန်ပြန်လည်ပေါင်းစည်းရေးကိုဘယ်ချိန်ဘယ်နေရာလုပ်မယ်ဆိုတာဆွေးနွေးဖို့အတွက်ပေါင်းမွန်ကျွန်းကပြစ်ကတ်ရက်စေးသဘောတူညီချက်ယူထားတဲ့ခြေရွာမှာနှစ်ဖက်ချက်ချင်းနေအရာရှိတွေတွေ့ဆုံကြတာပါ။ပြန်လည်ပေါင်းစည်းအစီအစဉ်နဲ့နှစ်ဖက်မိသားစုတွေနောက်ဆုံးတွေ့ကြတာတော့2014 February လတည်းမှာပါ။အခုတစ်ချိန်ပြန်လည်ပေါင်းစည်းမှုကိုပြီးခဲ့တဲ့နှစ်ကတွေ့ဆုံခဲ့တဲ့မြောက်ကိုရီးယားကကမ်ကန်တောင်အပြန်ဖြေစခန်းမှာပဲလာမယ့်အောက်တိုဘာလနဲ့လုံနိုင်တယ်လို့မှန်းဆပြောဆိုကြပါတယ်။ကိုရီးယားစစ်ပွဲကြောင့်နှစ်နိုင်ငံကြားမိသားစုတန်းနဲ့ချီကွဲကွာခဲ့ကြပြီးတမန်ဝင်ကိုရီးယားထိပ်သီးဆွေးနွေးပွဲလုပ်တဲ့2000ခုနှစ်နောက်ပိုင်းချိန်ထိအဆက်အသွယ်ပြတ်တောက်ကြတာပါ။တနည်းတစ်ချိန်ပြန်လည်ပေါင်းစည်းရေးတွေ့ဆုံမှုဆောက်ခဲ့ပြီးမှနောက်ပိုင်းနေဆက်ဆက်ဆံရေးအခြေအနေပေါ်မူတည်ပြီးအချိန်ကြီးနေပါသွားခဲ့ပါတယ်။အခုအစီအစဉ်မှာတော့အသက်80နဲ့80ကျော်အရွယ်ပုဂ္ဂိုလ်တွေအဓိကထားပါဝင်တာပါ။နှစ်ဖက်မိသားစုတွေကြားအပြန်အလှန်စာပို့တာဖုန်းခေါ်တာနဲ့အီးမေးလ်ပို့တာတွေကိုနှစ်ဖက်အစိုးရတွေကတားမြစ်ထားတဲ့အတွက်အခုလိုပြန်လည်ပေါင်းစည်းအစီအစဉ်ကပဲမိသားစုတွေဆက်သွယ်နိုင်တဲ့တစ်ခုတည်းသောအခွင့်အလမ်းဖြစ်နေတာပ
ါ။အင်ဒိုနီးရှားရွှေပြောင်းလူသမားပေါင်း100ခန့်ပါတဲ့ဆက်လက်တစီမလေးရှားကမ်းလွန်မှာတိမ်မောက်ခဲ့ရမှာနောက်ဆုံးရရှိတဲ့သေဆုံးသူအရေအတွက်62ဦးရှိသွားပြီးနောက်ထပ်လူပေါင်း20ကိုကယ်တင်ထားနိုင်တယ်လို့မလေးရေချောင်းရရှိတွေကထုတ်ပြောလိုက်ပါတယ်။ပြေးခဲ့တဲ့ကြတာရီနေကမလေးရှားနိုင်ငံဆလင်ကာပြည်နယ်ကစပတ်ဘာနန်မြို့အနီးရေပြင်မှာဒီတစ်သားတင်ပေါ်နေမြို့မှုကနေအမျိုးသားလောင်း38လောင်းအမျိုးသမီး23လောင်းနဲ့မင်းကလေးငယ်လောင်း1လောင်းတကူရှာဖွေတွေ့ရှိပြီးဖြစ်တယ်လို့မလေးရှားရေချောင်းထိန်းသိမ်းအေဂျင်စီရရှိမိုဟာမက်ဟမ်ဘလီယာကုပ်ကဒီနေ့ထုတ်ပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံစူမက်ထရာပြည်နယ်တန်ဂျန်ဘာလီယာဒေသကရွှေပြောင်းလူသားတွေကိုသေလာတဲ့ဒီတင်ပေါ်တိမ်မောက်ခဲ့ပြီးအခုထိကယ်ဆယ်ထားနိုင်သူတွေထဲမှာအမျိုးသား19ဦးနဲ့မျိုးသမီး2ပါပါတယ်။ရှာနိုင်သမျှနောက်ဆုံးဘယ်သူမှမကြံတဲ့အထိရှာဖွေမှုတွေဆက်လုပ်သွားမယ်လို့လည်းဒီရေချောင်းအရာရှိကဆက်ပြောခဲ့ပါတယ်။တကယ်တော့ Islam Aid အားလည်းရဲ့အတွင်းရွှေပြောင်းလူသမားတွေအိမ်ပြန်နေကြချိန်မှာရာသီဥတုဆိုးဝါးမှုနဲ့ဆက်လေဝင်နေမမျှအောင်လူတွေအပြစ်သိပ်တင်ဆောင်ထားတာကြောင့်ဒီတိမ်မောက်ခဲ့ပုံရတယ်လို့အစိုးရအရာရှိတွေကသ တင်းတောက်တွေကိုထုတ်ပြောကြပါတယ်။မလေးရှားနိုင်ငံမှာတကယ်တော့တရားဝင်ရောတရားမဝင်မှာပါတဲ့ခမန်းချီရွှေပြောင်းလူသမား6သန်းရှိတာမှာအများစုကအင်ဒိုနီးရှားနိုင်ငံကဖြစ်ပြီးဆောက်လုပ်ရေးတည်နှံစိုက်ပျိုးရေးစက်ရုံလုပ်ရုံတွေနဲ့အိမ်တွေးလုပ်ငန်းတွေမှာလုပ်ကိုင်နေကြသူတွေဖြစ်ပါတယ်ခင်ဗျ။
အိန္ဒိယရှိတောင်ပိုင်းကအန္ဒရပရဒက်ရှ်ပြည်နယ်ထဲမှာမိုးကြိုးဖြစ်ခန်းလို့တည်ဆုံသူ22ဦးရှိသွားပြီဖြစ်ပြီးအများစုကလေကွင်းတွေတဲ့အလုပ်လုပ်နေတဲ့လယ်သမားတွေဖြစ်ပါတယ်။အန္ဒရပရဒက်ရှ်ပြည်နယ်ထဲကမြို့နယ်ရှိခုမှာတနင်္လာညနေကမိုးရွာပြီးမိုးကြိုးတွေဖြစ်ခဲ့တဲ့အတွက်တည်ဆုံကြရတာလို့ပြည်နယ်ဝန်ကြီးချုပ်ချန္ဒရာဘာဘူးနာဒူးကပြောပါတယ်။ဂန္ဓာမြို့မှာတော့အမျိုးသမီးခရစ်ကက်အသင်းကကစားသမားနှုတ်ကွင်းထဲမှာကစားနေတော့အနာကတက်ပင်ကိုမိုးကြိုးနဲ့ဖြစ်ခဲ့ပေမဲ့တည်တည်လေးလွတ်သွားတယ်လို့မြို့နယ်ခရစ်ကက်အသင်းတာဝန်ခံကပြောပါတယ်။အိန္ဒိယနိုင်ငံမှာဇွန်လကနေစက်တင်ဘာလတွင်ကျောက်တဲ့မုတ်သုံးရာသီချိန်ရောက်တိုင်းမိုးကြိုးပြစ်တာနဲ့ကြုံရလေရှိပါတယ်။ဒါပေမဲ့မနေ့ကမိုးကြိုးပြစ်ခံလို့တည်ဆုံသူအရေအတွက်ကတော့မကြုံစဘူးတိတ်ကိုများနေတာဖြစ်ပါတယ်။အန္ဒရပရဒက်ရှ်ပြည်နယ်မြို့တော်ဟီဒရဘတ်မိုးလေဝသတာဝန်ခံအရာရှိတွေကတော့ဘင်္ဂလားပင်လယ်အော်ရဲ့လေပြင်းရနဲ့ရံဝန်းပေါ်နေတာမို့မိုးတီးထန်စွာရွာနေတယ်လို့ပြောပါတယ်
။ဇင်ဘာဘွေနိုင်ငံမှာချစ်မြတ်နှုတ်မှုအခမ်းအနားဆုံးချင်းသေးတွေကတကောင်ကိုအမေရိကန်သွားဆရာဝန်တူကတက်ဖြစ်ခဲ့ပြီးနိုင်ငံတကာဝန်ပံမှုတွေထွက်လာချိန်မှာဒီဆရာဝန်ကအင်တာဗျူးပေးလိုက်ပါတယ်။အမေရိကန်သွားဆရာဝန်ဒေါက်တာဝေါ်တာပါမာအနေနဲ့ရဲတပ်ပေါင်းများစွာစိတ်ညစ်နေခဲ့ပြီးမှမနေ့ကမင်းနီယာပိုလစ်စတာထရီဘျူးသတင်းစာနဲ့ AP သတင်းဌာနတို့ကိုပေါင်းပြီးအင်တာဗျူးပေးခဲ့ပါတယ်။ဒီအင်တာဗျူးမှာသူကသူတက်ခဲ့တဲ့ချင်းသေးဟာအခုလိုနာမည်ချပြီးဇင်ဘာဘွေနိုင်ငံတနိုင်ငံလုံးကချစ်ခဲ့တဲ့စိတ်ဝင်စားခဲ့တဲ့ဆိုတာသိရင်တော့အခုလိုပြသက်ခဲ့မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်ခင်ဗျာ။
နေလာနေညဘက်ထိတ်တန့်ရောက်တဲ့တွေကိုဒေါခင်မျိုးတက်နဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါရှင်။ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။တနိုင်ငံလုံးပြစ်ခတ်ရက်စဲမှုသဘောတူစာချုပ် NCA လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးနောက်ဆုံးအဆင့်ဆွေးနွေးဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်တီးကောင်းဆောင်တွေဟာရန်ကုန်မြို့ကိုရောက်ရှိနေပါပြီ။မနေ့ပြန်မှာတော့နေပြည်တော်မှာဦးအောင်မင်းကောင်းဆောင်နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့အကြိုညှိနှိုင်းဆွေးနွေးကြမှာပါ။ဒီလ9ရက်နေ့ပုဒ်ထိုးနေ့မှာတော့နိုင်ငံတော်သမ္မတတမရော်ကကွယ်ရေးဦးစီးချုပ်တင်တဲ့တွေ့ဆုံမှုဆွေးနွေးမှာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့။ဆိုရရဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစိမ့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့ဟာဩဂုတ်လ9ရက်နေ့ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုနှစ်ဖက်သဘောတူအချောတက်ရေးဆွဲခဲ့ပါတယ်။ဒီလိုရေးဆွဲပြီးတဲ့နောက်မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့အချက်အပေါ်မှာတော့နှစ်ဖက်သဘောတူညီချက်မရသေးပါဘူး SD ခေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်ဘက်ကသူတို့အဖွဲ့ဝင်18ဖွဲ့လုံးပါဝင်လက်မှတ်ရေးထိုးရေးကိုတောင်းဆိုပြီးအစိုးရဘက်ကတော့သူတို့အဖွဲ့တွေက17ဖွဲ့ကိုသာလက်ခံမှာဖြစ်ကြောင်းပြန်ကြားခဲ့တာဖြစ်ပါတယ်ဒီလိုမကြေမလည်ဖြစ်နေတဲ့အချက်ကိုနောက်ဆုံးအပြီးသက်ဆွေးနွေးဖို့အတွက်လာမယ့်ရက်တွေမှာနိုင်ငံတော်သမ္မတတမရကာကွယ်ရေးဦးစီးချုပ်တို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေဟာနေပြည်တော်မှာတွေ့ဆုံကြမှာဖြစ်ပါတဲ့ဒီကနေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကထိပ်သီးခေါင်းဆောင်တွေဟာရန်ကုန်မြို့ကိုရောက်ရှိနေကြပြီးနောက်ရက်ဆွေးနွေးမယ့်အခြေအနေကိုမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလောက်ပေါင်ရွှေကအခုလိုပြောပါတဲ့
ပေါ်တို့အလုံးရောက်ပြီတို့တို့မနေ့ကနေရဆွေးနွေးရင်ကျွန်တော်တို့ဒီနေ့တူမရှိဘူးလက်ကနေပြီးတော့သွားမယ်အဲ့ဒီနေပြီးတော့နေ့လည်းဦးအောင်မင်းနဲ့တွေ့မယ်တခါခါသမနာနဲ့တွေ့မယ်အဲ့လိုပဲဗျ
တိုင်းရင်းသားခေါင်းဆောင်တွေဟာမနေ့ဖန်ရန်ကုန်ကနေနေပြီးတော့ကိုသွားရောက်မှာဖြစ်ပြီးနေကင်းပိုင်းမှာဦးအောင်မင်းခေါင်းဆောင်နဲ့ UPWC အဖွဲ့နဲ့တွေ့ဆုံမှာဖြစ်ပါတယ်ဒီတွေ့ဆုံပွဲမှာတော့နိုင်ငံတော်တမရနဲ့ဆွေးနွေးမယ့်အချက်တွေကိုကြိုတင်ညှိနှိုင်းကြမယ့်အခြေအနေရှိပါတယ်ဩဂုတ်လ24ရက်နေ့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့အားလုံးပါဝင်လက်မှတ်ရေးထိုးရေးကိုညှိနှိုင်းသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ကလည်းဒီလ2ရက်နေ့လူထုကိုပြောကြားတဲ့လစဉ်ရေဒီယိုမိန်ခွန်းမှာမြန်မာပြည်ငြိမ်းချမ်းရေးအတွက်အစွမ်းကုန်ကြိုးစားသွားမယ်လို့ကတိပြုထားပါတယ်။နေပြည်တော်မှာကျင်းပမဲ့လာမယ့်ဆွေးနွေးပွဲရဲ့အလားအလာနဲ့ပတ်သက်ပြီးပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီအလားအလာမှာပေါ့လူကြီးကတော့သူ့ကြတဲ့ဆင်ကနောက်ဆုံးအဆင့်တော့နောက်ဆုံးအဆင့်မှာကျွန်တော်တို့တိုင်းသားများဘက်ကလည်းဒါပါဝါအမြင့်လို့အမြင့်ချခံတဲ့ပုံစံဖြစ်တယ်။သူတို့မှဆွေးနွေးမှရှိရပြည်နိုင်ငံရှိရအစီအစဉ်ဖြစ်တယ်။ဒါဆိုအဘက်ကဆိုရင်လည်းဒါသမရနဲ့ဆက်ချုပ်လို့ဒါအမြင့်ဆုံးအနာပိုင်းဟုတ်ကဲ့ဒီအဲ့တော့ဒီနှစ်ခုကြားမှာတော့အခြေလေညိုင်းဆွေးနွေးနိုင်မယ်လို့ကျွန်တော်မျှော်လင့်တယ်။သမားကြီးနဲ့ကြားတော့သမားကြီးပုံလိုက်တာအလျှော့တင်လုပ်ပြီးနိုင်တဲ့အခြေအနေရှိတယ်ဆိုတော့ကျွန်တော်တို့မြင်ရတော့ ဆင်ပြေမယ်လို့မြင်ပါတယ်
။ဩဂုတ်လလေကကျင်းပတဲ့ကင်းအမျိုးသားစည်းရုံး KNU ဘိုးကော်မတီရေးပေါ်စည်းဝေးက NCA ကိုပါဝင်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ခဲ့ပြီးလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးကိုကြိုးပမ်းသွားမှာဖြစ်ကြောင်းသဘောထားထုတ်ပြန်ခဲ့တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကလည်းအရက်ဖက်လူမှုအဖွဲ့အစည်းတွေအကြံပြုချက်အတိုင်းလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ပြီးတပြိုင်တည်းလက်မှတ်ရေးထိုးရေးမှုကိုကင်ဆယ်သွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်KNU မျိုးသားတိုးတက်ရေးပါတီ KNPP ကနိုင်ငံရေးပါတီတွေလူထုအခြေပြုအဖွဲ့အစည်းတွေနဲ့တွဲဆုံပြီးသဘောထားထုတ်ပြန်ရမှာတော့ NCA ကိုအားလုံးပါဝင်လက်မှတ်ရေးထိုးရေးကိုကြိုဆိုကြောင်းအားလုံးမပါဝင်နိုင်ဘူးဆိုရင်လက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့တွေကိုထိုးစစ်မစင်ဖို့လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဒဏ်ထုအခွင့်အရေးရရှိစေရေးကိုအာမခံဖို့ဆိုတဲ့အချက်တွေကိုတောင်းဆိုထားပါတယ်လောလောဆယ် SD အဖွဲ့မှာပါဝင်ပြီး NCA လက်မှတ်ရေးထိုးရေးအတွက်အစိုးရဘက်ကမဖိတ်ခေါ်တဲ့အဖွဲ့တွေကတော့ဝါမျိုးသားအဖွဲ့ချုပ် WNO ရခိုင်မျိုးသားကောင်စီ ANC လောက်ဒီမိုကရက်တစ်သမ္မဂ LDU ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကန်အဖွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတယ်
ကိုမိုစောပါရှင် VOA ကနေတင်းလာနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတစ်ဆက်တည်းညဉ့်ညရင်နဲ့ဆိုင်တဲ့သတင်းနောက်တစ်ပုဒ်တင်ပြပါအောင်မယ်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြေနိုင်သေးတဲ့၍တိုင်းပြည်မှာစစ်မှန်တဲ့ပြည်ရင်းငြိမ်းချမ်းရေးပေါ်ထွန်းလာမှာမဟုတ်ဘူးလို့ပြည်ရင်းအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ပါတယ်နှစ်60ကျော်လာပြီဖြစ်တဲ့ပြည်ရင်းစစ်ရဲ့ပြဿနာကိုနိုင်ငံရေးနှိမ့်လန်းနေတာဖြေရှင်းနိုင်မှသာပြည်လည်မှာဖြစ်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အားလုံးပါဝင်နိုင်တဲ့တိုင်းနိုင်ငံလုံးအဖြစ်ခတ်ရဆဲရေးစာချုပ်ကိုချုပ်ဆိုနိုင်ဖို့အရေးတိုက်တွန်းသွားမှာဖြစ်တယ်လို့လည်းဆရာကြီးတခင်ကိုရောမိုင်းငိမ့်ချမ်းရဲ့ကွန်ရက်ကပြောပါရယ်ဒီကနေ့ရန်ကုန်မှာကျင်းပတဲ့ပြည်ရင်းငိမ့်ချမ်းရဲ့အမြင့်တဘောထားဖလှယ်ပွဲမှာဘာရီဆွနစ်ခဲ့ကြတယ်လဲဆိုတာကိုမဆုမုံကပြောပြမှာပါ
ဟုတ်ပါတယ်တတိုင်းမြလုံးတိုင်းတာနဲ့ငြိမ်းချမ်းရေးရနိုင်မှုအစိုးရကိုယ်စားလှယ်ဖြစ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တို့အကြားအပြစ်ခတ်ရဆဲရေးစာချုပ်အပြစ်သက်ချုပ်ဆိုနိုင်မှုအရေးနေပြည်တော်မှာဆွေးနွေးကြဖို့ပြင်ဆင်နေချိန်မှာပဲနိုင်ငံရေးအင်အားစုတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေဘက်ကလည်းပြည်တွင်းငြိမ်းချမ်းရေးအပေါ်အမြင့်သဘောထားဖလှယ်ပွဲကိုဒီကနေ့ရန်ကုန်မှာကျင်းပခဲ့ပါတယ်မြန်မာနိုင်ငံမှာစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်မှုဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှဖြစ်မယ်လို့အရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့ဒီမိုကရေစီအင်အားစုတွေဘက်ကဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးဆရာကြီးသခင်ကိုရောမိုင်းငြိမ်းချမ်းရေးကွန်ရက်ကဦးထွန်းဝင်းငိမ့်ကအခုလိုပြောပြပါတယ
်ကျွန်တော်တို့ကအဓိကကတဏ္ဍာရုံအတိုင်းအတာနဲ့အဖြစ်ခက်ရဆဲရေးအပေါ်မှာဘလို့သဘောထားတင်လဲပေါ့နော်အဲ့ဒီအခြေအနေကိုကျွန်တော်တို့ကသဘောထားဖလှယ်ကြတာပါအဲ့ပေါ်မှာကိုယ့်အဖွဲ့အစည်းရဲ့သဘောထားအမြင်တွေကိုကျွန်တော်တို့ပြောတာပေါ့နော်နောက်ခြုံငုံပြီးတော့လဲပြည်တွင်းငြိမ်းချမ်းရေးအပေါ်မှာသဘောထားကိုဒါပြောပြကြပါတယ်အများစုပြောသွားတာကတော့ဒီနေ့ NCA ကို2000ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်မဲနဲ့ကာကွယ်မှု6ချက်ကိုမပြောင်းလဲပဲနဲ့ဒီလက်မှတ်ထိုးမယ်ဆိုလို့ရှိရင်စစ်မှန်တဲ့ငြိမ်းချမ်းရေးရမှာမဟုတ်ဘူးဒီငြိမ်းချမ်းရေးကိုတကယ်စစ်စစ်မှန်မှန်ရဖို့ဆိုလို့ရှိရင်နိုင်ငံရေးရာကြည်ကြည်လည်လည်ဖြစ်မှဒုစုဒစီးတဲ့ညီညွတ်ညွတ်လက်မှတ်ထိုးစီချင်တယ်လို့အားလုံးရဲ့သဘောထားကတော့ရေပုံရအဲ့လိုပြောလို့ရပါတယ်ခင်ဗျ
မြန်မာနိုင်ငံထဲမှာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့အကြားတိုင်းရင်းသားဒေသတွေမှာစီးရဲတင်းမာမှုတွေဖြစ်ပွားနေတဲ့အပေါ်တိုက်ပွဲတွေကိုနိုင်ငံရေးနှီးလန့်နဲ့ဖြေရှင်းမှသာပြည်လည်နိုင်မှာဖြစ်တယ်လို့လည်းဆွေးနွေးပွဲမှာပါဝင်တဲ့အဖွဲ့တွေကသဘောတူခဲ့ကြတာပါဆရာကြီးသခင်ကိုရောမိုင်းရဲ့ငြိမ်းချမ်းရေးကွန်ရက်ကဦးထွန်းဝင်းငိမ့်ကပဲအခုလိုဆက်ပြောပါတယ်
ဒီနေ့စည်းဖြစ်တာကကျွန်တော်တို့နှစ်ပေါင်းက60ကျော်ကြီးလား68နှစ်ရှိနေပြီဒီနေ့ပြည်တွင်းစစ်ရဲ့ကြေညာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းခဲ့လို့အခုအချိန်ထိကျွန်တော်တို့ကပြည်တွင်းနိုင်ငံရေးကြေညာကစာရှင်းနေရတယ်လို့မြင်ပါတယ်စစ်ဆိုတာတော့နိုင်ငံရေးရဲ့အဆက်ပါပဲအဲ့တော့တွဲဆုံဆွေးနွေးဆိုတာနိုင်ငံရေးကြေညာကိုအဖြေရှာရေးပါပဲနိုင်ငံရေးရအာမခံချက်ရှိမှနိုင်ငံရေးရကြေလည်မှဒီကြေညာရဲ့အဖြေကိုရမှာပါဘလောက်ပဲလက်မှတ်ထိုးထိုးတိုက်ပွဲတွေပြန်ဖြစ်နေတာကျွန်တော်တို့နိုင်ငံမှာအလွန်တင်းကြပ်စရာကောင်းတဲ့အချက်တွေပါဒီလိုအခြေအနေတိုင်းလက်မှတ်ထိုးလိုက်မယ်ဆိုလို့ရှိရင်ပြည်သူလူထုအတွက်အကျိုးရှိနိုင်တာမျိုးကျွန်တော်တို့မတွေးရပါဘူးလက်ရှိအစိုးရအတွက်ကအကျိုးရှိသွားမယ်လို့ကျွန်တော်တို့ကတော့မြင်တယ်ဒါကြောင့်မို့နိုင်ငံရေးအရာကြေလည်မှသာတစုတစည်းတဲ့လက်မှတ်ထိုးစီခြင်းလဲလို့ကျွန်တော်တို့ကတော့အဲ့လိုမြင်ပါတယ်ခင်ဗျ
နိုင်ငံတွင်းတည်ငြိမ်အေဂျင့်မှသာတိုင်းပြည်အတွက်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုဖော်ဆောင်နိုင်မှာမို့ပြည်တွင်းငြိမ်းချမ်းရေးခိုင်မာအောင်တည်ဆောက်နိုင်ရေးဒီမိုကရေစီအားစုတွေဘက်ကအမြင်သဘောထားဖလှယ်ခဲ့ကြတာဖြစ်ပြီးဒီသဘောထားအမြင်တွေကိုအစိုးရလွှတ်တော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစီကိုပေးပို့သွားမှာဖြစ်တယ်လို့လည်းငြိမ်းချမ်းရေးလိုလားသူတွေကပြောပါတယ
်ကျွန်တော်တို့ဒီနေ့အမြင်သဘောထားတွေတဲကတူညီတဲ့အချက်တွေကိုစုစည်းပြီးတော့ကျွန်တော်တို့ကအစိုးရလွတ်တော်တက်မတော်နောက်အခြားကျွန်တော်တို့အဲနိုင်ငံတကာငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကိုအဲကျွန်တဲ့လူ့ခွေအဖွဲ့တို့အဲ့ဒါမျိုးတွေကိုကျွန်တော်တို့ကပြေပို့သွားပါပါ
ပြည်တွင်းငြိမ်းချမ်းရေးအမြင့်သဘောထားဖလှယ်ပွဲကိုဒီကနေ့ရန်ကုန်မြို့မင်္ဂလာယာမပါဠိတက္ကသိုလ်မှာကျင်းပခဲ့ပြီးတော့ဘာသာကြီးလေးမျိုးကငြိမ်းချမ်းရေးခေါင်းဆောင်တွေနိုင်ငံရေးပါတီကခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့ဥပဒေပညာရှင်အရက်ဖက်အဖွဲ့အစည်းနဲ့ဒီမိုကရေစီအင်အားစုတွေတက်ရောက်ပြီးဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ရှင
်မဆုမမင်းမြန်တင်ပြသွားတာပါရှင်ခုတော့ရွေးကောက်ပွဲသတင်းဖက်အလက်ပေးရအောင်ပါနေပြည်တော်တက္ကိနသီရိမဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မဲ့လွတ်တော်ကိုယ်စားလှယ်လောင်းတချို့ဟာမဲဆွယ်စည်းရုံးမှုစီမင်းကန့်သက်ချက်ကိုချိုးဖောက်တယ်လို့ဆွဆွဲပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်လောင်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုတိုင်ကြားလိုက်ပါတယ်တက္ကိနသီရိမြို့နယ်ရဲစခန်းကိုတိုင်ကြားမှုကိုရဲကလက်မခံတာကြောင့်ကော်မရှင်ထံတိုင်ကြားလိုက်တာဖြစ်တဲ့အကြောင်းကိုလည်း NLD ရဲ့ကိုယ်စားလှယ်တို့ကပြောပါတယ်အကြောင်းဆုံးကိုတော့မတ်တင်ငေထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်နေပြည်တော်မဲဆန္ဒနယ်တခုဖြစ်တဲ့ဒက္ခိဏသီရိမြို့နယ်တွင်မှဝင်ရောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတချို့ဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတတ်မှတ်ပေးထားတဲ့မဲဆွယ်စည်းရုံးမဲ့ရဲ့မတိုင်ခင်မဲဆွယ်စည်းရုံးနယ်ဆိုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဒက္ခိဏသီရိမြို့နယ်ကိုယ်စားလှယ်လောင်းကမြို့နယ်ရဲစခန်းနဲ့ရွေးကောက်ပွဲကော်မရှင်တို့ထံကိုတိုင်ကြားတာဖြစ်ပါတယ်။နေပြည်တော်ဥတ္တရသီရိမဲဆန္ဒနယ်ကိုစားပြုလွှတ်တော်အမတ်ဦးမင်းသူကဖြစ်စဉ်ကိုအခုလိုပြောပြပါဗျာ။ဒါနဲ့ပတ်
သက်မှာကျွန်တော်တို့ဒက္ခိဏမြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့အခုလက်ရှိလက်ဆင့်ဝင်ကြီးမြင့်နိုင်အတွက်ဒီမြင့်နိုင်အတွက်ကိုသူ့ရဲ့ဒီရဲ့ဒက္ခိဏမြို့နယ်နဲ့ပါဝင်တဲ့ဒီအမျိုးသားလွတ်တော်ပေါ့လေဒက္ခိဏခရိုင်အမျိုးသားလွတ်တော်မှာပြိုင်မဲ့ဦးကျော်ဝင်းတို့ဟာဒီပြီးခဲ့တဲ့ရက်ပိုင်းတွင်ကပေါ့လေဒီဥစ္စာဒက္ခိဏမြို့နယ်ရဲဒီတော့ကျွန်တော်တို့ရွှေခဲအင်းတော့ရွာတကြီးရွာတွေမှာရှိတဲ့စတင်ကျောင်းတွေမှာတွားပြီးမှကြီးရွာကြီးရွာတွေကိုခေါ်ယူပြီးမှဒီမိမိတို့မဲပေးပါဆိုတဲ့ဒီပမ်ပလက်တွေဝေရဲအဲအဲ့ဒါပြင်ဒီဖီးတွေရက်တောင်တွေမဲပေးဖို့ပေါ့လေမိမိတို့ကိုယ်စားလှယ်တွေမဲပေးဖို့ဟိုသူတို့ရဲ့ဆောင်ပုတ်တွေနဲ့ပမ်ပလက်တွေဝေတာအပေါ်မှာကျွန်တော်တို့ကဒါတက်ဆိုင်ရွေးကောက်ပွဲဥတွေနောက်ဒီရဲ့ကွန်ရှင်ရွေးကောက်ပွဲကျင်းပချက်တွေချိုးဖောက်ကျေးဇူးပြုမှာကျွန်တော်တို့ဒီတက္ကနမြို့နယ်ညမရက်စခန်းကိုမနေရပါလေဒါဥစားလုပ်ပါတယ်အမှုဖွင့်တိုင်ကြားတယ်ပါလေ
မဲဆွယ်စည်းရုံးခွင့်ကတော့စက်တမလ၈ရက်နေ့မှာစတင်ရရှိမှာဖြစ်ပေမဲ့မဲဆွယ်စည်းရုံးခွင့်ရက်ပေးထားတဲ့ရက်မတိုင်ခင်မှာမဲဆွယ်စည်းရုံးနေဆိုတဲ့အကြောင်းကိုဒက္ခိဏသီရိမြို့နယ်ရဲစခန်းကိုတိုင်ကြားခဲ့တာမှာတော့ရဲစခန်းကလက်မခံပဲပြန်လွှတ်လိုက်တယ်လို့ကိုရိုင်းတိုင်ကြားခဲ့သူ NLD ရဲ့ကိုစလဲလောင်ဦးတန်စင်ထွန်းကပြောပါတယ
်ဟောရဲစခန်းကသူကစက်တမဟိုကျွန်တော်တို့တနားရီခွဲမှာတိုင်ကျက်သွားဖွင့်တယ်ဗောနော်ဆာတိုင်စာသွားတင်တယ်တင်တဲ့ခါမှာဟိုညနေ၄နာရီကိုပြန်လာခဲ့ဖို့ကျွန်တော်တို့ပြောတယ်တိုင်စာတော့သူလက်ခံထားတယ်အဲ့မှညနေ၄နာရီခွဲလောက်မှာကျွန်တော်တို့ပြန်သွားတဲ့ခါကျတော့မြို့နယ်ရဲတပ်ဖွဲ့မှုပေါ့မြို့နယ်ရဲတပ်ဖွဲ့မှုကပထမကအချိန်ဥပဒေရဗောနော်ဥပဒေရကအချိန်ကာလနဲ့ငင်းပယ်တယ်ဟိုအချိန်ကာလကရွေးကောက်ပွဲကာလမရောက်သေးဘူးပေါ့ဥပဒေကပြဋ္ဌာန်းချက်တွေကရွေးကောက်ပွဲကာလကိုညှိနှွံ့တယ်ပေါ့
ရဲစခန်းကတိုင်းချက်ကိုလက်မခံတာကြောင့်တင်းလာနေမှာပဲနေပြည်တော်ရွေးကောက်ပွဲကော်မရှင်ရုံးကိုဦးတန်းစင်ထွန်းရဲ့ရှင့်နေကိုယ်တိုင်သွားရောက်တိုင်ကြားစာပို့ခဲ့ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌထံကိုတော့စာရိုက်ကနေလိမ့်မှုပြီးတော့တိုင်ကြားစာပေးပို့ထားတဲ့အကြောင်းလဲ NLD ကိုစလေဦးတန်းစင်ထွန်းကပြောပါတယ်မဲဆွယ်စည်းရုံးမှုတတ်မှတ်ရမတိုင်ခင်မှာမဲဆွယ်စည်းရုံးခဲ့တဲ့ဆိုတဲ့စွပ်စွဲချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဘယ်လိုဖြေရှင်းဆောင်ရွက်ပေးနိုင်မလဲဆိုတာကိုတော့ပြည်ထောင်စုရှင့်နေချုပ်ရုံးရဲ့အငိမ့်စာဒုတိယညွှန်ကြားရေးမှူးဥပဒေပညာရှင်ဦးထွန်းခင်ကအခုလိုပြောပါတယ
်အဲ့ဒါတော့သက်ဆိုင်ရာတွေကိုအရေးယူမှာပေါ့လေဒါပါတီကိုယ်စားလှယ်ဖြစ်ရရဆိုင်ခြင်းဟောကိုယ်စားလှယ်လောင်းဖြစ်ရရဆိုင်ခြင်းလည်းအရေးယူခြင်းယူမယ်ဒါဥပဒေရလည်းအရေးယူနိုင်ကြောင်းသူကတစ်ဆင့်ညွှန်ကြားခြင်းလည်းညွှန်ကြားနိုင်တယ် တို့တော့အဲ့လိုညွှန်ကြားတဲ့အဆင့်အထိမရောက်ခွင့်နဲ့လည်းအခုတိုင်ချက်ကိုလက်ခံခွင့်ရှိတယ်
။မဲဆွယ်စည်းရုံးခွင့်ပေးထားတဲ့ရက်မတိုင်ခင်မဲဆွယ်စည်းရုံးနဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်ခဲ့ပေမယ့်တာဝန်ရှိသူများဖုံးလက်ခံဖြေဆိုနိုင်ခဲ့ခြင်းမရှိတာကြောင့်ဒီကိစ္စအပေါ်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တုံ့ပြန်မှုကိုတော့မသိရသေးပါဘူးရှင်
။မတင်ကြီးထိုက်တင်ပြသွားတာပါရှင်။ခုတော့ရေးပေးတဲ့တင်ဖက်ဆက်ရအောင်ပါ။ချင်းတွင်မြစ်ရည်တိုးလာတဲ့အတွဲစကိုင်းတိုင်းအထက်ပိုင်းမှာရှိတဲ့မြစ်ရည်တိုင်းတားရည်စခန်းတွေရှိတဲ့မြို့ခုနှစ်မြို့မှာရေလွှမ်းမှုမှုအနေနဲ့တတ်မှတ်ထားတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဆိုပါတယ်။မော်လိုက်မြို့မှာတော့မြို့ရဲ့၃ပုံ၂ပုံရေလောက်ရေနစ်မြုပ်နေပြီးတော့ရေဘေးတင့်ပြည်သူတွေအတွက်ကယ်ဆယ်ရေးစခန်းဆိုပြီးတည်တတ်မရှိတဲ့အတွက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုပရဟိတအဖွဲ့တွေကပဲလှုံ့ဆော်နေရတယ်လို့ဆိုပါတယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ချင်းနှင်းမြစ်ရည်ကြီးလာတဲ့အတွက်သခိုင်းတိုင်းအထက်ပိုင်းမှာရှိတဲ့မြို့တွေကမော်လိုက်ဟုံမလင်းဖောင်းပြေကလေးဝအပါဝင်မြို့ခုနှစ်မြို့မှာရေလွှမ်းမှုမှုအန္တရာယ်ရှိတဲ့မြို့တွေအဖြစ်သတ်မှတ်ထားရပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးပြောပြတာကတော့
ချင်းနှင်းမြစ်မှာမော်လိုက်တို့ဒီဟိုကန်ဒီဘောမီဖောင်းမလင်းဖောင်းပြေမော်လိုက်ကလေးဝအန္တရာယ်မြို့နာဘောမီစတဲ့ခုနကတည်းကအဲ့ခုနကစမ်းနော်တော့ကျွန်တော်ဒီနေ့အတွက်ကျွန်တော်တို့ကျွန်တော်တို့အပြည့်ပေါ်ပြန်တော့ကျွန်တော်တို့ဘုံပြင်အထက်မှာရှိပါတယ်ကျွန်တော်တို့ခုံးနေပြန်တော့ဒီနေ့နဲ့ပြင်အထက်ဒီဝီဘုံအထက်မှာရှိပါတယ်ပေါင်းပြင်မှာဆိုရင်တော့ကျွန်တော်တို့ဒီပြင်နဲ့ပြင်အထက်၆ပြင်၆ပြင်မှာရှိပါတယ်ကျွန်တော်တို့ဝေါ်လိုက်မှာဆိုရင်တော့ကျွန်တော်တို့ဒီဒီနေ့နဲ့ပြင်အထက်မှာပေါ့နော်ကိုးပြီးတော့ရှိပါတယ်ခရီးဝါပေါ့နော်ခရီးဝါမှာလည်းကျွန်တော်တို့ဒီနေ့နဲ့ပြင်အထက်မှာကျွန်တော်တို့ခုနှစ်ပြင်ဒါရှိပါတယ်။ဒီမင်းကြီးပေါ့။ဒီမင်းကြီးမှာလည်းကျွန်တော်တို့ဒီဒီညနေပိုင်းနဲ့ထပ်မှာကျွန်တော်တို့6ပြည်ဆန့်ရှိပါတယ်။အနည်းငယ်မုံရွာ။မုံရွာမှာတော့ဒီညနေပိုင်းနဲ့ထပ်3ပြည်3ပြည်ကျော်နေတဲ့အများကြီးရှိပါတယ်။ဘုံကြီးတိုင်းတိုင်းရင်းစခန်းရှိတဲ့ခုနှစ်မြို့မှာပေါ့လေ။ဒီဒီညနေပိုင်းရောက်နေတဲ့အနေနဲ့ကျွန်တော်တို့ဒီတိုင်းတိုင်းရရှိတဲ့ဥစ္စာကိုပေါ်ပြပြီးတဲ့အနေထားရှိပါတယ်။ဒီဒီညနေပိုင်းအထက်ရောက်နေတဲ့ကြောင့်မို့လားဆိုရင်ရမယ့်အနေထားမှာရှိ
။ဆိုရင်ရေမှ6ပြည်ကျော်ကျော်ထိရှိနေတဲ့မော်လိုက်မြို့မှာတော့မြို့ရဲ့၃ပုံ၂ပုံခန့်ရေနစ်မြုပ်နေကြောင်းကုညီကယ်ဆယ်ရေးလုပ်နေတဲ့မော်လိုက်မြို့ကကိုဝင်းနိုင်ကဆိုပါတယ
်မော်လိုက်မှာအရေးက၃ပုံ၂ပုံလောက်မြုပ်နေပါတယ်ဗျအိမ်ကြီးကကျွန်တော်တို့မော်လိုက်ကအိမ်ကြီးရမြို့ဟိုအိမ်ကြီးကတော့ဟိုဘာလို့ရှိနေကြလဲဒီအိမ်ကြီးဒီတော့မဝရှိမှာပြရက်ခွက်ကကျွန်တော်တို့ဒီမှာရက်ခွက်ကြီးကနှစ်ခုပဲရှိတာဆိုတော့မြို့မှ၁မြို့မှ၂ပေါ့ရက်ခွက်ကလေးဆိုရင်တော့၁၂ရက်ခွက်ရှိတာပေါ့၁၂ရက်ခွက်မှာကျွန်တော်တို့၈ရက်ခွက်မြုပ်နေတာပေါ့ဟုတ်ကြီးပဲကတည်းကဆမ်းမရောက်နေတယ်အိမ်ောင်စုပေါ့ဗျာလူကြီးတော့ပါမလို့အိမ်ောင်စုက300ဝန်းကျင်ခန့်ရှိတာပေါ့ပြီးွာဘာမှတော့25ရွာလောက်မြုပ်နေပြီးွာကြီးကတော့
ကြီးရဲ့သတိပေးချက်တွေကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကကြိုတင်ထုတ်ပြန်ထားတဲ့အတွက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတွေကပဲလှုပ်ဆောင်နေတယ်ဆိုပြီးအာဏာပိုင်တွေဘက်ကပြောဆိုနေတာပါမော်လိုက်မြို့မှာတော့လက်ရှိမှာရက်ွက်၈ခုလောက်နဲ့ရေးရွာ25ရွာလောက်မှာရေနစ်မြုပ်နေပြီမဲ့ရေဘေးကယ်ဆယ်ရေးစခန်းတွေတိတက်မရှိတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုမြို့ကန်တွေကပဲလှုပ်ဆောင်နေကြရတယ်လို့ဆိုပါတယ်
။ချူတင်ကွယ်စောင့်ရှောက်မှုကတော့လူမျိုးတော့မရှိပါဘူးပြတာ။ကျွန်တော်တို့ဒီသတင်းဌာနတွေက TV တို့ဘာတို့ကနေလဲလို့ဒီမျိုး1 day မှာနေထိုင်ရတဲ့ပြည်သူတွေသတင်းနဲ့နေဖို့ပဲတာမျိုးသတိပေးထားတာတွေပဲရှိတယ်ကွာ။ချူတင်ပြီးတော့ဘာတွေလုပ်ပါဆိုတော့ကျွန်တော်တို့ဒေသတွေကတော့ဟိုကိုယ့်စီစဉ်ချက်ကိုပဲလုပ်ကြတာပေါ့။ကျေးဇူးစကန်ဆိုရင်ဟိုတိကျဖွင့်ထားတာတော့မရှိဘူးကျွန်တော်တို့ဒီမှာတော့ဟိုလိုပေါ့ကျောင်းမူလတန်းကျောင်းလေးတွေလေမူလတန်းကျောင်းတို့ကိုကြီးကျောင်းတို့အဲ့ဒီမှာဟိုလိုပြီးတော့နေကြရတယ်ရေဘေးကစားစမ်းလို့ဖွင့်ပြီးတော့မှမူလတန်းကျောင်းအမှတ်နှစ်မူလတန်းကျောင်းကျောင်းအထကပေါ့မြို့မှာဘုန်းတော်ကြီးကျောင်းအဲ့လိုဘုန်းကြီးကျောင်းတို့စာသင်ကျောင်းတို့မှာအဲ့လိုရောက်နေတဲ့ဒုက္ခတွေကိုကျွန်တော်တို့ကူရတာဆက်မပြေဘူးကြီးကျွန်တော်တို့အခုပြန်လာခဲ့ကြရတာ
ပြီးခဲ့တဲ့လတွေတုန်းကတော့မြန်မာနိုင်ငံတဝန်းလုံးမှာမိုးရွာသွန်းခြင်းတွေမြေကြီးကြီးတာတွေကိုမန်ဆိုင်ကလုန်းမုန်တိုင်းတိုက်ခတ်တာတွေကြောင့်တိုင်းနယ်ပြည်နယ်12ခုလို့မှာရေဘေးဒဏ်ကိုခံစားခဲ့ရပါတယ်။ဒီအတွက်လူပေါင်း16သိန်းကျော်ရေဘေးသင့်ခဲ့ရတယ်လို့လူပေါင်း120ကျော်လည်းသေဆုံးခဲ့ရကြောင်းအစိုးရကတော့သတင်းထုတ်ပြန်ထားပါတယ်ရှင
်။မအေးမှာပါရှင် VOA ကလည်းသတင်းလာနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းလာနေညပိုင်းအစီအစဉ်တွေကိုည10:00နာရီအထိလိုင်းတိုမီတာ24 25 30နဲ့51တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဒါမှမဟုတ်လဲတေးတချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ကြပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောတာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့စက်တင်ဘာလ9ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနာဆင်ရမယ့်အစီအစဉ်တွေထဲမှာတော့
တံပိုးဆိုတာတိုင်းပြည်နဲ့ခေတ်ကဒီပကုန်းပေါ်ထန့်တင်လိုက်တဲ့အခါကိုဒီဘလောက်ကြီးဒီကောင်အောင်ထိန်းတောင်းနိုင်မလဲဆိုတာ
အသိပညာပေးအလုံးနဲ့နှလုံးလအခမဲ့အစီအခန်းကဆရာမအလုတ်တာဝန်တွေကိုထမ်းဆောင်နေတဲ့ဒေါက်တာသေးစာဆန်းရဲ့ယုံကြည်ရာကိုသူယုံကြည်ရာအစီအစဉ်မှာကြားရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုလည်းနားဆင်ရမှာပါခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံအတွင်းငွေကြေးဖောင်းပွားမှုတွေဖြစ်ပေါ်နေတဲ့အတွက်အစိုးရကသတ်မှတ်လိုက်တဲ့အ ਨੇ ဆုံးအခကျင်းငွေဟာအလုတ်သမားတွေအတွက်လုံလောက်မှုမရှိဘူးလို့အလုတ်သမားရေးဆောင်ရွက်သူတွေကပြောပါရယ်စက်တင်ဘာလ၁ရက်နေ့ကစပြီးအ ਨੇ ဆုံးအခကျင်းငွေသတ်မှတ်ပြီးနောက်ပိုင်းလုပ်ငန်းခွင်ထဲမှာအလုတ်သမားတွေနဲ့အလုပ်ရှင်တွေအကြားဆက်ဆံရေးပုံစံတစ်ခုပြောင်းလဲလာနေပြီးတော့တချို့ဆက်ယုံတွေပိတ်တော့မယ်ဆိုတဲ့ပြောဆိုမှုတွေရှိနေသလိုအလုတ်သမားတွေလည်းယာနဲ့ချီအလုတ်ဖြုတ်ခံရတာတွေရှိလာနေတယ်လို့ဆိုပါရယ်အနိုင်ဆုံးလို့အခကျင်းငွေတက်မှတ်ပြီးဖြစ်ပေါ်လာတဲ့နောက်ဆက်တွဲအခြေအနေတွေအလုတ်သမားအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းနဲ့မေးမြန်းပြီးကိုဇော်ဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးခန်းနာမှာတင်ပြပေးထားပါရရှင
်အနိုင်ဆုံးလို့အခလာစားတက်မှတ်ရေးကိစ္စကိုဦးအောင်လင်းတို့နည်းနည်းချီပြီးတော့အစိုးရရောဦးအောင်လင်းတို့လိုအလုတ်သမားကိုယ်စားလှယ်တွေရောဟိုဟိုပါနော်အပြန်အလှန်ဆွေးနွေးခဲ့ကြတယ်သူတေသနာတွေလည်းလုပ်ခဲ့ကြတယ်ဆိုတော့အခုထွက်လာတဲ့ရလကတနာယီကိုဟို450ကျဒါမှမဟုတ်ဒီနေ့လောက်က3600ကျဆိုတာဟာဦးအောင်လင်းတို့ဘက်ကအလုတ်သမားတွေဘက်ကအလုတ်သမားကိုယ်စားလှယ်တွေဘက်ကရောသဘောတူသလားအဲ့ဒါတကယ်လက်တွေ့ကြတယ်လောက်ကလား
ဟုတ်ကဲ့ဒီ3600ကျပေါ့နော်ဒီ3600ကျကတော့ဒီကျွန်တော်တို့တနိုင်လုံးကိုလွှမ်းခြုံတဲ့ဒီအနေဆုံးအခကျင်းငွေသတ်မှတ်ခြင်းကပထမဦးဆုံးအကြိမ်ဖြစ်ပါတယ်ဒါကြောင့်မို့လို့ဒီမှာကျွန်တော်တို့နိုင်ငံရဲ့အလုပ်သမားတွေအတွက်ပထမဦးဆုံးသတ်မှတ်ပေးလိုက်ဒီနှုန်းနှားတရက်ကိုတော့ကျွန်တော်တို့ကြိုးစိုးလက်ခံရမှာဖြစ်ပါတယ်။သို့တော်လည်းပဲလက်ရှိပေါ့နော်ကျွန်တော်တို့ဒီမှာကျွန်တော်တို့နိုင်ငံမှာဒေါ်လာဈေးက1290အထိပေါ့နော်မြင့်တက်နေတဲ့ကာလမှာဒီ3600ကျပ်ကတော့ဒီအချိန်ကလုံသားတွေရဲ့ဘဝအမကန်ကျဲအတွက်ပေါ့နော်လုံလောက်တဲ့အချိန်တွေတခုမရောက်သေးပါဘူးခင်ဗျ။ဟုတ်ကဲ့
ဒီရလထွက်လာတာကတော့နိုင်ငံတော်အစိုးရအလုပ်သမားရေးဝန်ကြီးဌာနနဲ့ဒီအလုပ်သမားကိုယ်စားလှယ်တွေနောက်ပြီးတော့3ဖလှယ်ဖြစ်မဲ့ထင်ပါတယ်ဟိုဟာပေါ့လုပ်ငန်းရှင်တွေပါဝင်ပြီးတော့သဘောတူလိုက်တဲ့အခကျင်းငွေလားခင်ဗ
ျ။ဟုတ်ပါတယ်ခင်ဗျ။ဟုတ်ကဲ့ပါမှန်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုလို့ရှိရင်ဒါအခုစောစောဦးအောင်လင်းပြောသလိုဆိုရင်ဒေါ်လာဈေးကလည်းတက်နေတယ်အော်လက်ရှိဟိုပေါ့နော်ဟိုလူနေမှုအသုံးစရိတ်တွေအားလည်းတဖြည်းဖြည်းဒီငွေကြေးဖုံးပမှုအပါအဝင်တက်နေတော့ဒါစောစောဦးအောင်လင်းပြောသလိုဒါဟိုလက်ရှိအနေထားနဲ့ဆိုရင်တော့ဒါလုံလောက်တယ်လို့ပြောလို့မရသေးဘူးဆိုရင်ဦးအောင်လင်းတို့ဘက်ကဘလောက်များအဆူပြုတ်ခဲ့တယ်လဲဟိုအလုတ်သမားကိုယ်စားလှယ်တွေဘက်ကပေါ့နော်ဒီအနေဆုံးလာစာနဲ့ပတ်သက်ပြီ
းဟုတ်ကဲ့ကျွန်တော်တို့ဒီမှာအလုတ်သမားအဖွဲ့အစည်းတွေပေါ့နော်ဒီစုပေါင်းပြီးတော့နောက်ဆုံးလုပ်ခဲ့တဲ့ဒီအလုတ်ကိုဆွေးနွေးပွဲမှာတော့4000ကျပ်ကိုအဆူပြုတ်ခဲ့ကြတာဖြစ်ပါတယ်တို့လည်းပဲဒီအနေဆုံးခကျင်းငွေတက်မှတ်ရေးမြို့သားကော်မတီကနေပြီးတော့ဒီ3600ပေါ့နော်ဆိုပြုနှုန်းတာတက်မှတ်ခဲ့တာဖြစ်ပါတယ်ဟုတ်ကဲ့
ဒါပေမဲ့သူက4000ကျပ်ဆိုပေမဲ့လည်းသူကတစ်နေ့လုံး7နာရီအပြည့်လုံးမှသူ4000ကျပ်ရမယ်ဆိုတော့အခုဆိုရင်လည်း3600တက်မှတ်ထားရဆိုရင်လည်း3600တစ်နေ့လုံးအပြည့်လုံးမှ3600ရမယ်ပေါ့နော်7နာရီအပြည့်လုံးမှ
ဟုတ်ကဲ့အလုတ်ချင်း7နာရီအတွက်ပေါ့နော်ဆရာဟုတ်ကဲ့အလုတ်ချင်း7နာရီအတွက်ကတော့ဒီ3600ကျပ်ပေါ့နော်အဲ့ဒီမှာတော့ကျွန်တော်တို့ဒီ3600ကျပ်ပေါ်မှာအခြားသောဝန်ဆောင်မှုတွေဖြစ်တဲ့ဒီ transport charges တို့ဒီ ferry season ပေးတာမျိုးလို့ပေါ့နော်နောက်ပြီးတော့ဒီလုပ်ငန်းဝင်မပြတ်ဒီပညာဆက်လက်တင်ကြားခွင့်ပြုပေးရတာမျိုးတွေ now the need to give or not need to give tassong PR and Muri. Now the one in a snake who counted Bob PR and Muri Bono. You know, one song Muri, the piece of B. Madalinda, Lodaria and Agabono, General Lunununu, she may change if she parry come out. Okay.
A Kuaga, Dine, Wabo, Lutamari, the Boa, say only my load at Lutamaria or say only Nalima through Diari Bari Shires with Mele, Tam, the Chadi, say only my load at the. Go load it alone, will and compare in Yaman Nijar, Lotamari, need to do what Dollar is a gale, Toro Giro, the Tane Tonon Chawas or Lanzi Tada Lape Pinero, Araha, to get Ledri Jabba, Yalalu, General Sena Giraba.
Okay, Dima, let's see Niaro, the Nezum Kajing with September, Tayanibono, Saturday, John, and then Niga Sabiro, choose say you nigga fair you think like the anytime you leave Chilabare, choose say you need Lota Shocha, Chini Pitabono, and again, maybe Chini Maro, Dima, General Dimaga, the Lutuaya, Lutari, the Gaga Bono, Gaga, Medicine, CV Lutuaris, Dwania, Biania, Chalia Bono. Transit lower in a sense, years and Dwalia, Bianlia, and Nichashia, Bono. Erodima, Matadaga, the Maja Gameave, the Modoyan Line, Bono, the Yensiga, who down lay Tamato machine in Luchapare. I gave you that my light Tama came as well. Let's see, the Yensiga, no Narabut, Lamava. Erodi, General Lodaria, Transport Charges, Gazega, the Yare, the Dolan Toya, Bono, the Bain and Shitam, Bono, the Lao. The transport charges go down on the boat, Nibal of Jandon Sweame, Chini Mutin Lagan, or Lodomari Draga, the Gabu Vision, and Justice Machine at the Kuba.
Also, Yinga, the Lodomari go ferry season penny, the Loaga Matama came up, ferry season penny, the community ga, Druga, Ari Ferry, the Piano, then like the Loaga, Tobi Arrest, a Chang Pia General Lakmia.
Mamma, Lakmia, Mamma, okay.
I don't through the Lotamari to a Bobiro, a Kerke, Puji, Dwarre, Dwar Dwarmetin, and also Casa, and I never on a ferry desk. I know through to a chain lapo come Zizgala Pujime, or either Bob Pimetin, and Lotamari to Bobinina, Dwar the Ladi Kisa, Blumi and Levia.
Man, Gima, the church, General Nina Muri, she did not check out level overtime Kisaba. Overtime Maro, General Nigeria, Nasabo, the Tanai Kulia, and other Noma, overnight in Kuyabo, overnight Kuya, so do I think over in a nice scene. Luaga Tong Shia, Jatabia, Machinima, overnight Dom Mia, who say only you think like the Chini, Lever Shibare. And Leshi Chini already lead yet Bema Bono. Lodamari, the Longan was a sign, Pondranda Kusat in John Lay Lara Tuyabar. Complaining to Romania Tellare. Now to check out the Lutayan when Namoro, Senior Junior and Jatanava. Lutayan when Nani, the Lutanu when Nani Jama, Lara Tamate, the Senior Dumian Lama Pondanani, my Labour Vision and Jeff Pitlar or Tuya Pido, probably the Wivan than the Sidian Twala, Tuya Bari. Okay.
Okay, so Lutamari Bagani da Piola Jare at Tani Bono.
Okay, welcome. Okay.
Nitin HB Sunigajara Molavia, Sura, Aku, Arago, Tabiro, Baromia, Pian, Sunibu, Shidla, Dikiza, Aku, or Abo, or let you account for a single Yala, Visura, or now said to a pinet, Bluebiatanari, Pitas, or Alego, Mindria, Visura, but Arau, Amianzo, Pian Biro, Suni, Ninjabu, Shidla.
Okay, Dimaro, General, the Muta Comedy, Sinibo, not to Tessayagana, like Poesie, Bipare, the Suya Lucian, Lodoma, Don't Wins and Bamwene. The Muda Gombi Bono, the Poesida Pipare, Chite Cajaro, General Deceptima, La Talarumu, General to Song Chapiro, the Jagusai Vigishibu, Kuso and Dima Lindaya Samuzo Mono, Samuzo Rimago, the same Pedeme Nitari Polare, the Lodama Yanichi, your short challenge in the Muma Shide, Nianis in Yagobe, Lindaya Samuzo, the short challenge Loda Pamana Bono, same Leoma. Lodangaya, Jojo Loda, Lucio, Chara, Murishi Lare, Urin and Yojibim Bishi Ziame, the Galurin and Yojim Bibe, the Luya Segame, Solution Uriya, Yuri, General Loyame, Nautokuga, Lodomari, Vegan, Viro, the Uri Jonam, and you know the PRP Mumurio, Jaswe Sujan, so in Lebe, General Ruga, the Uri Jonya, Guni Bima Pipare, Abdulum, you to pick up Uri Jonya, Sija Biam, Kisari, Sidlo. The pet ma leve di Jana Nali Muruku di South Bibu Dagu Tanaru di Tusun Sunu Muri are set up Loya Me Lala Shini Lumye Mare.
ကိုယ်စားဝန်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီဝါရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုတနင်္လာနေ့ညဖက်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရရှင်ခုတော့တနင်္လာစင်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ရဲ့အလဲပါမဆူမြတ်မုံစီစဉ်ပြီးကိုသားညူဦးကကူညီတင်ဆက်ထားပါတယ်
Facebook သုံးကြတဲ့သူတနေ့တည်းမှာသန်းပေါင်း1000ရှိခဲ့တဲ့နေ့တုန်းကအဲ့ထက်မှမြန်မာ user တွေဘလောက်တောင်ပါတယ်လဲမသိဘူးကိုသားညုံကြီး
။ဒရင်းနေတဲ့ကအတိုင်းဆိုတော့1 billion ပေါ့ဗျာ။ကမ္ဘာမှာရှိသမျှလူ9ယောက်မှာတယောက်ကဩဂတ်စ်လ24ရက်နေ့တုန်းကတနေ့တည်းတစ်ချိန်တည်းမှာ Facebook ပေါ်မှာချိတ်ဆက်နေကြတာဆိုတော့မြန်မာနိုင်ငံကလည်းပါမသိကြတာပေါ့မဆင်မြတ်မွား
။တနေ့တည်းမှာသုံးတဲ့သူ1 billion ဖြစ်သွားတာကိုကြည့်လို့ရှိရင်လူတွေကိုချိတ်ဆက်ပေးတဲ့နေရာမှာလူမှုကွန်ရက်တွေကအစွမ်းကဘလောက်တောင်ထက်တယ်လဲဆိုတာပေါ်နေပြီလေ
တကယ်ကဒီ Facebook သုံးနေတဲ့သူတစ်လမှာ1 billion ရှိနေတာက2012ခုနှစ်တည်းကဗျစုစုပေါင်း Facebook အကောင့်ဖွင့်ထားသူပေါင်းကလည်း 1.5 billion ရှိနေပြီဒါပေမဲ့အခုတော့တနေ့တည်းမှာဒီရေအတွက်ရှိသွားပြီဆိုတော့ဒါကဒီ Facebook company အတွက်တကယ်မှတ်ကြောက်တင်စရာဖြစ်သွားတာပေါ့ဗျာ
အဲ့ဒါကြောင့်လဲ Facebook ကိုဖန်တီးတဲ့ Mark Zuckerberg ကသူ့ရဲ့ Facebook မှာအဲ့ဒီနေရာ post တင်တယ်လေ Facebook သုံးနေကြတဲ့သူတွေကိုလူမှုအတိုင်းဝိုင်းတစ်ခုလို့သူကတင်စားပြီးတော့ဗားရေးလဲဆိုတော့ကျွန်တော်တို့လူမှုအတိုင်းဝိုင်းကတဲ့ဘယ်သူမဆိုကိုထုတ်ဖော်ပြောချင်တာကိုပြောနိုင်ခွင့်ပေးတယ်အချင်းချင်းကြားမှာပို့ပြီးတော့နားလည်မှုရှိအောင်နဲ့ခေတ်သစ်ကဘာကြီးမှာလူတိုင်းအတွက်အခွင့်အလမ်းတွေကိုဖန်တီးပေးတယ်လို့ Mark Zuckerberg ကဆိုရယ်လေ
လူလူလတ်လတ်ပုံမှန်လေးလေးနဲ့ချိတ်ဆက်နိုင်တာကမှပို့ပြီးတော့ကောင်းမွန်တဲ့ကဘာကြီးဖြစ်ပါတယ်လို့လည်းသူကပြောပါတယ်
သူပြောသလိုကောင်းတဲ့ကိစ္စတွေဖြစ်စီတာလည်းမှတ်ပါရယ်လောလောလတ်လတ်ဥပမာဆိုရင်ဒီမြန်မာနိုင်ငံကရေဘေးဒုက္ခသည်တွေအတွက် Facebook ပေါ်ကတဆင်အလှငွေရှာကြတယ်သွားလှူဖို့တိုင်ပင်ကြတယ်စူးစီးကြတာမျိုးတွေကတကယ်ကောင်းတဲ့ချိတ်ဆက်တာမျိုးမှတ်ပါရယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီ Facebook လိုမျိုးလူမှုကွန်ရက်တွေကြောင့်ပဲအငင်းပွားစရာကိစ္စတွေကလည်းရှိနေပြန်တယ်လေဥမာကိုယ့်ရဲ့အတွေ့အကြုံလုံခြုံမှုမရှိတဲ့ privacy ကိစ္စမျိုးနောက် online ပေါ်ကနေပြီးတော့စော်ကားရန်စခံရတဲ့ကိစ္စမျိုးတွေအပြင်လူမှုအတိုင်းဝိုင်းထဲမှာဒီနီးပညာရဲ့အခန်းကဏ္ဍလိုလူရင်ကျေးမှုနဲ့ဆိုင်တဲ့မေးခွန်းထုတ်စရာကိစ္စမျိုးတွေကလည်းရှိနေတယ်ဆိုတာကို Washington Post သတင်းစာဆောင်းပါးတစ်ခုထဲမှာထောက်ပြထားတယ်ရှင့
်။တနည်းထဲမှာဒီကမ္ဘာလုံးက Facebook သုံးနေကြတဲ့သူ1 billion ရှိသွားပြီဆိုတဲ့အတွက်အကောင့်ဘက်ကပဲဖြစ်ဖြစ်အစိုးဘက်ကပဲဖြစ်ဖြစ်သူ့ရဲ့အခန်းကဏ္ဍကတိတ်ကိုအရေးကြီးသွားတယ်ဆိုတာကတော့အမှန်ပဲ။ UK ထုတ် Guardian သတင်းစာကြီးမှဖော်ပြခဲ့တဲ့ကမ္ဘာကြီးမှာ Facebook ပြောင်းလဲစီခဲ့တဲ့အချက်9ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးအတိုင်းပဲသူကြောင့်အပြောင်းလဲတွေဖြစ်စေခဲ့တာကတော့ညင်းမရဘူးဗျ
။မိတ်ဆွေတငယ်ချင်းဆိုတဲ့အတိတ်ဘယ်ကို Facebook ကပြောင်းလဲစေခဲ့ပါတယ်တဲ့။နှစ်ပေါင်းများစွာကွဲကွာနေကြတဲ့တငယ်ချင်းမိတ်ဆွေတွေအပြစ်မှာတခါမှမမြင်မှုကြတဲ့သူတွေက Facebook ပေါ်မှာပြန်တွေ့တငယ်ချင်းပြန်ဖြစ် Facebook friend တွေဖြစ်သွားကြတာပဲတဲ့။နောက်မခေါ်ချင်တော့တဲ့တငယ်ချင်းတွေကိုအပြစ်မှာအဆက်ဖြတ်ဖို့ခက်ချင်ခက်မဲ့ Facebook ပေါ်မှာတော့ different unfriend လုပ်လိုက်ရင်လွယ်လွယ်လေးပါပဲတဲ့
။ကိုယ့်ရဲ့ကိုရေးကူတာပိုင်းဆိုရင်လည်းအပြစ်မှာသာကိုနဲ့ပတ်သက်တဲ့ကိစ္စတွေကိုမျှဖို့ဝင်လေးကြတာ။Facebook ပေါ်မှာကြတော့ကိုယ့်ရဲ့ဓာတ်ပုံတွေတွေမကောက်ဘူး။ဘယ်မျိုးမှနေတယ်ကိုယ့်ရဲ့ email လေးစာဖုန်းနံပါတ်တွေကိုလူလလပဲမျှနေကြတယ်တဲ့။အထူးသဖြင့်ဒီလူငယ်တွေကြားမှာပိုဆိုးတယ်ဆိုတာကိုဖြူးသူစေတနာစစ်တမ်းရဲ့အချက်တွေနဲ့ဆောင်းမားတွေမှာဥပမာပေးထားပါတယ
်။ဆောင်းမားရှင်ပြောထားတဲ့နောက်တစ်ချက်ကတော့ဒီ Facebook ရဲ့အလုပ်အကိုင်ဖန်တီးပေးမှုပဲ။ကဏ္ဍမျိုးစုံအတွက်ကိုအလုပ်အကိုင်ပေါင်းသန်းနဲ့ချီကို Facebook ကဖန်တီးပေးခဲ့တယ်။အဲ့ဒီထဲမှာဒီကုန်ပစ္စည်းအတွက်ကိုစင်တင်ကြောင်ညာပေးရရောက်မဲ့အလုပ်မျိုးရှားသွားကြတဲ့သူတွေအများကြီးပါတဲ့။ကုမ္ပဏီတွေကကိုယ့်ရဲ့ customer တွေကို Facebook ကြောင့်ပဲလွယ်လွယ်သိနိုင်နားလည်နိုင်တဲ့ဘလို့ထိရောက်အောင်လို့ကြော်ညာရမလဲဆိုတာကိုသိကြတယ်လေ Facebook ပေါ်မှာကြော်ညာကြောင်ရတဲ့ဝင်ငွေကဒေါ်လာ3 billion ကျော်သွားပြီလို့အဲ့ဒီ Guardian သတင်းဆောင်ပါတဲ့မှာပြောထားပါတယ
်နိုင်ငံရေးအရဆိုရင်လဲ Facebook ဟာတိတ်ကိုရေးပါတဲ့နေရာကနေပြီးတော့ပါလာပြီဆိုတာကိုရေးပြထားပါသေးတယ်ဒီမှာတော့သူက2015 UK အထူးထူးရွေးကောက်ပွဲတုန်းက Facebook လိုလူမှုကွန်ရက်ပေါ်ကနေပြီးတော့ထောက်ခံမှုတွေရအောင်လို့အဓိကနိုင်ငံရေးပါတီကြီးတွေဘလောက်များစူးစမ်းမဲဆွဲခဲ့ကြတယ်လဲဆိုတာကိုဥပမာပေးထားပါတယ
်။အမေရိကန်မှာသမ္မတရွေးကောက်ပွဲဝင်ကြမဲ့သူတွေဆိုရင်လဲမဲဆန္ဒရှင်တွေကို Facebook ပေါ်ကနေပြီးတော့စီးရုံနေကြတာတွေ့နေရပြီပဲမဟုတ်လားရှင်။အဲ့ဒါနဲ့ဆက်ဆက်လို့ပဲဒီ Facebook ဟာသတင်းဖြစ်တဲ့အရေးပေါ်သတင်းတွေကိုချက်ချင်းဖြန့်ပေးတယ်။ဘယ်ဟာကသတင်းဖြစ်တယ်ဆိုတာကိုအဆုံးဖြတ်ပေးတယ်ဆိုတဲ့အချက်ကိုလဲ Guardian သတင်းစာဆောင်းပါးမှာထည့်ထားပါတယ်။ဖြူသူတေသနာစစ်တမ်းအရာအသက်18နှစ်ကနေပြီးတော့24နှစ်အရွယ်လူငယ်လူရွယ်တွေက87ရာခိုင်နှုန်းကသူတို့အတွက်သတင်းတွေကိုအဓိကသိရတဲ့နေရာဟာ Facebook ဖြစ်ပါတယ်တဲ့
နိုင်ငံရေးလှုပ်ရှားမှုတွေစနစ်ပြောင်းတော်လှန်ရေးမျိုးတွေအတွက်လည်း Facebook ဟာသတင်းဖြန့်ပေးလူစုပေးတဲ့ဂျာဂန်တစ်ခုဖြစ်လာတာကလည်းနောက်တစ်ချက်ပြနောက်ဆုံးချက်ကတော့ဒီ Facebook သုံးတဲ့သူတွေကပဲ Facebook ကိုပြောင်းလဲစီခဲ့တာဖြစ်ပါတယ်တဲ့အမေရိကကဒီထိတ်တန့်တက္ကသိုလ်ကျောင်းသူကျောင်းသားတွေကြားမှာချိတ်ဆက်ဖို့ဆိုပြီးတော့အဲ့ဒီချိန်တုန်းက Harvard တက္ကသိုလ်ကျောင်းသား Mark Zuckerberg က Facebook ကိုစလုပ်ခဲ့တာအခုတော့ Facebook ဟာ Internet ကွန်ရက်ကြီးတစ်ခုလုံးကိုချိတ်ဆက်ပေးတဲ့နေရာတစ်ခုဖြစ်လာခဲ့ပြီလို့ Guardian သတင်းစာကြီးမှာသုံးသပ်ချက်ဆောင်းပါးဖော်ပြထားပါတယ
် Facebook သုံးတဲ့သူတရက်ထဲမှာ1 billion ဖြစ်သွားလို့အခုလိုထူးခြားတဲ့အချက်တွေကိုရေးကြတဲ့အထက်မှာတမှုကွဲနေတဲ့နောက်ဆောင်းပါးတစ်ခုကတော့ gizmodo.com ဆိုတဲ့ IT သတင်း website မှာရေးထားတဲ့ဆောင်းပါးရှင် ကမ္ဘာပေါ်မှာလူပေါင်း9ဘီလျံလောက်ရှိနေတဲ့အတွက်6ဘီလျံကသူတို့ဆွေမျိုးမိတ်ဆွေတွေကိုတခြားနည်းလမ်းတွေနဲ့ဆက်သွယ်နေကြဈေးပဲပေါ့လို့ဆိုထားတာပါ Facebook CEO Mark Zuckerberg ကိုယ်တိုင်ကတကမ္ဘာလုံးလူတိုင်းအင်တာနက်သုံးနိုင်ဖို့ရင်းနှီးမြှုပ်နှံစ조사နေတဲ့သူဆိုတော့အခုလိုမျိုး1ဘီလျံ Facebook ပေါ်မှာချိတ်ဆက်နေကြပြီဆိုတာကတကမ္ဘာလုံးကိုချိတ်ဆက်နိုင်ဖို့ရဲ့အစပဲဖြစ်ပါတယ်လို့ရေးထားတယ်မလားအဲ့လိုရေးတာက Zuckerberg အနေနဲ့တကမ္ဘာလုံးချိတ်ဆက်နိုင်ဖို့ကြံ့ကြာနေတဲ့အပေါ်မှာစိတ်မရှိတော့တာကိုပြလိုက်တာပဲလို့စောင်းမမှာကောက်ချက်ချထားတယ်လေ
။သူပြောတာလည်းဟုတ်ပါတယ်။ကမ္ဘာဝကဘလောက်ဝေးလံခေါင်းတဲ့နေရာမျိုးမှမဆိုလူတိုင်းအင်တာနက်ကိုချိတ်ဆက်နိုင်ကြဖို့ဆိုပြီးတော့ Zuckerberg ကဒီ internet.org ဆိုတဲ့အစီအစဉ်ကို2013ထဲကစခဲ့တာလေ။ထိပ်တန်းဆက်သွယ်ရေးကုမ္ပဏီကြီးတွေနဲ့ Facebook တို့ပေါင်းပြီးတော့အဖိုးခတက်တက်တာတာနဲ့လူတိုင်းအင်တာနက်သုံးနိုင်ကြဖို့ကြိုးစားနေတဲ့အစီအစဉ်မှာသူတို့အစီအစဉ်တဲမှာဆိုရင်မြေပြင်ကနေပြီးတော့အင်တာနက်ကွန်ရက်ဖြန့်ဖို့ခက်ခဲတဲ့နေရာမျိုးတွေမှာဂျိုဒူတွေမောင်းသူမဲ့ drone ရင်တွေတုံးပြီးတော့ဝေဟင်ကနေပြီးတော့ကွန်ရက်ဖြန့်ပေးဖို့အစီအစဉ်တော်မှာပါတယ်မဆုမြတ်မို့ရဲ့
အဖိုးနေတဲ့လက်ကင်ဖုန်းတွေထုတ်ဖို့နောက် data သုံးတဲ့ပမာဏနည်းတဲ့ mobile application တွေဖန်တီးဖို့ကိုလည်း Facebook ဥဆောင်ပြီးတော့လုပ်နေကြတယ်လေကိုသားညုံဦးရဲ့နောက်ပြတ်ဒီ Facebook ကုမ္ပဏီဟာနည်းပညာပိုင်းမှာရှေ့ပြေးနေတဲ့ဆိုတဲ့နေရာကိုယူနိုင်ဖို့အတွက်ကိုလည်းစူးစမ်းနေတာပဲအခုဆိုလို့ရှိရင်ဒီ Facebook Messenger သုံးတဲ့သူတွေအတွက် M ဆိုပြီးတော့ app တစ်ခုကိုထွင်နေပြီလေအစမ်းထွင်ထားတာကိုတချို့ user တွေကိုတော့စမ်းပြီးတော့ပေးသုံးနေပြီအဲ့ဒီ M က Apple ရဲ့ Siri တို့ Microsoft ရဲ့ Cortana တို့ထက်ပိုပြီးတော့တာသွားတာကကိုသိကျင်တဲ့အချက်အလက်ကိုရှာပေးရုံနဲ့မကဘူးကိုရဲ့အစားဒီ online ပေါ်ကနေဈေးဝယ်ပေးတာမျိုးစားတောက်ဆိုင်မှာစပွဲကုန်နေရာကြိုပြီးတော့လုပ်ပေးထားနိုင်တယ်လို့ဆိုရဲအဲ့လိုဆိုတော့ဒီ Facebook website လိုပဲ Facebook Messenger application သုံးတဲ့သူပေါင်း1ဘီလျံဖြစ်လာဖို့ကတော့တိတ်ကြတော့မယ်မဟုတ်ဘူးလို့ပြောနိုင်မယ်ထင်ပါတယ်ရှင
်။မဆုမြတ်မွန်စီစဉ်ပြီးကိုသားညိုကိုညင်တင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကနေတင်းလာနေညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ကဘာတလွားထင်ပေါ်ကြောကြားသူတွေနဲ့အမှုပညာရှင်အတိုင်းဝန်းကတည်င်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားတဲ့တက်တန့်ရောင်တည်င်းလွားအစီအစဉ်ရဲ့အလဲပါနားဆင်ကြည့်ရအောင်ပါရှင
် You ready? မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်တည်င်းလွားမှာတော့Miley Cyrus အခမ်းအနားမှုလုပ်တဲ့ MTV ဂီတဆူချီမြမွဲနင်းအောင်တိတ်မှာဖျော်ပြေသွားတဲ့တရုတ်အစိုးရ GEM ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါအခုလ30ရည်နှစ်တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုမှာကျင်းပသွားတဲ့ MTV ဂီတဗီဒီယိုဆူချီမြမွဲမှာဆူရီအများဆုံးဆုခူးသွားနိုင်သူကတော့ American Pop အစိုးရမှလေး Taylor Swift ပဲဖြစ်ပါတယ်သူက MTV ဂီတဗီဒီယိုဆုပေးပွဲမှာအမြင့်ဆုံးဆုဖြစ်တဲ့အကောင်းဆုံးဂီတဗီဒီယိုဆုကိုသူ့ရဲ့ Bad Blood ဆိုတဲ့တခြင်းနဲ့ရသွားတာပါ
As if you didn't know Taylor Swift and Kendrick Lamar
သူကဆုလက်ခံရယူပြီးတော့ကျေးဇူးတင်စကားပြောသွားခဲ့ပေမဲ့လည်းသူ့ရဲ့တခြင်းအတိတ်ပဲနဲ့ပတ်သက်ပြီးတော့ဘာမှပြောမသွားပါဘူးသူရဲ့တချင်းကအစောရော KD Berry နဲ့မတည့်တဲ့အကြောင်းရေးထားတာလို့ပြောကြတာပါ။ဆုလက်ခံရယူတဲ့ Taylor Swift က
Thank you from the bottom of my heart. I know there's been a lot of discussion about this video and what it means, but I'm just happy that in 2015 we live in
ဒီဗီဒီယိုရဲ့အဓိပ္ပာယ်နဲ့ပတ်သက်ပြီးတော့ပြင်မာပြောနေကြတာတွေကျွန်မကြားပါတယ်။ဒါမဲ့လေကျမကတော့ကျမတို့နေထိုင်နေတဲ့ကမ္ဘာကြီးမှာယောက်ျားမိန်းမမကြီးလှုပ်ချင်တာလှုပ်ပိုင်ခွင့်ရှိကြတယ်ဆိုတာကိုသိဝမ်းသာဂုဏ်ယူပါတယ်ဆိုပြီးတော့သူ့စကားနဲ့ဆိုရင်တော့ယောက်ျားလေးတွေကမင်းသမီးလေးဖြစ်နိုင်တယ်လို့မိန်းကလေးတွေကလည်းစစ်သားလှုပ်ချင်လှုပ်လို့ရတယ်လို့ပြောသွားပါတယ်သူဆိုလိုချင်တာကတော့လိန်တူချစ်သူတွေတရားဝင်အသိအမှတ်ပြုခံရပြီးတော့ပထမဦးဆုံးအမျိုးသမီးအထူးတပ်ဖွဲ့ဝင်တွေပေါ်ထွက်လာတာကိုပြောသွားတာပါTaylor Swift ကဆုလေးစုရရှိသွားပြီးတော့ Blank Space တခြင်းဗီဒီယိုအတွက်တော့အကောင်းဆုံးအမျိုးသမီးဗီဒီယိုဆုအကောင်းဆုံး Pop ဂီတဗီဒီယိုဆုတို့ရရှိသွားခဲ့ပါတယ်။ MTV ဂီတဆုချီမြင့်ပွဲမှာအခမ်းအနားလုပ်ပြီးတင်ဆက်ပေးတဲ့အဆိုတော်ကောင်မလေး Miley Cyrus ကတော့မတော်တဆအစင်ပေါ်မှာရင်သာပေါ်သွားခဲ့ပြီးတော့သူဖျော်ဖြေသွားတဲ့တခြင်းတစ်ကလည်းစေးကြောက်သုံးတဲ့အကြောင်းဖြစ်နေပါတယ်။ New Jersey က Rap တခြင်းတီဆိုတဲ့ Fatty Web ကိုတော့နားထောင်တဲ့လူသစ်တန်းနေရာကိုကျင်းပခဲ့ပြီးတော့Bruno Mars နဲ့ Mark Ronson ရဲ့ Uptown Funk တခြင်းကိုတော့အကောင်းဆုံးအမျိုးသားဗီဒီယိုဆု Nicki Minaj ရဲ့ Anaconda တခြင်းကိုတော့အကောင်းဆုံး Hip Hop ဗီဒီယိုဆုတွေပေးခဲ့ပါတယ်ရှင်
Make the bad guys good for a weekend. So it's gonna be forever, or it's gonna go down in flames. You can tell me when it's over.
နာနေကျော် pop star Rihanna ဟာသူထုတ်တဲ့ Riri by Rihanna ရေမွေးသည့်စတင်မိတ်ဆက်တဲ့အခမ်းအနားကိုနယူးယောက်မြို့ Brooklyn ရဲ့မှာအောက်လ31ရက်နေ့ကအကျင်းပသွားပါတယ်။ဒီရေမွေးက Rihanna ထုတ်တဲ့ရေမွေးရဲ့မှာခုနှစ်ခုမြောက်ဖြစ်ပြီးတော့ဒီတစ်ခေါက်ရန်နဲ့မှာသူ့ရဲ့တရုတ်အမှန်ကိုထုတ်ဖော်ခြင်းတဲ့ဆန္ဒတွေသေးသေးသေးသေးပြောဝင်နေတယ်လို့ Rihanna ကပြောပါတယ
် I went a little different. I went the pinky, fun, girly, flirty route, which is new, but I like to keep it new. I like to keep
ဒီတစ်ခါတော့ကျွန်မကမင်းကလေးဆန်နဲ့ပန်းနူရောင်ပြီးတော့စိတ်ပျော်ရွှင်မှုစိတ်ကစားတတ်တဲ့ကောင်းမလေးအစဉ်ဖန်တီးထားတာအရင်တွေကနဲ့မတူပါဘူးကျွန်မပြိတဲ့ကိုကျွန်မကအစ်စ်တွေပေးနေတာပါပြင်းစရာမကောင်းအောင်လို့ဖန်တီးပေးထားပါတယ်လို့ပြောသွားပါတယ်ဒီရင်နှန်းကမင်းကလေးဆန်ပြီးတော့ဗယုတ်ကြတတ်တဲ့ပြေးလွှားစော်ကစားတဲ့ခန်းစားချက်မျိုးကိုပေးဆွမ်းတယ်လို့ဆိုပါတယ်။ပေမဲ့ဒီအစီလိမ္မော်ပွင့်နဲ့မက်ဒဂတ်စကာဗနီလာအမွှေးနဲ့အစီတွေအပါအဝင်ရင်နှန်းမွှေးတဲ့အနဲ့အများကြီးပေါင်းဆက်ပြီးတော့ဒီရင်မွှေးကိုထုတ်လုပ်ထားတယ်လို့ဆိုပါတယ်။ဘာဘီရိုးစတွန်းသူရီယာနာကဒီရင်နှန်းကသူ့ရဲ့မွှေးရည်မျိုးကိုပြန်ပြီးခေါ်သွားပေးခဲ့တယ်လို့ဆိုပါတယ်။American guitar လောကမှာအခြေချတာ10နှစ်နီးပါးရှိလာပြီဖြစ်တဲ့ Rihanna ဟာတက်တမမြောက် Dale Album အတွက်လုပ်နေတာဖြစ်ပြီးတော့ဒီတစ်ခေါက်သချင်းတွေကသူ့ရဲ့ Diary ကိုဖတ်ရတယ်လို့ဖြစ်မယ်လို့ပြောပါရယ်အခုသူထုတ်တဲ့ Riri by Rihanna ရွေးမွေးကတော့ဒေါ်လာ20ကနေ60အထိဈေးကျမှာဖြစ်ပြီးတော့ဒီလကစတင်ပြီးတော့ American တလွှားက Macy's ကုန်တိုက်တွေမှာရောင်းချမှာဖြစ်ပါတယ်ရှင်တရုတ်နိုင်ငံကလူကြိုက်များတဲ့အဆိုတော်ကောင်မလေးဂျီအီဟမ်ဟာဩဂုတ်လ30ရက်နေ့ကတော့သူ့ရဲ့ဒေးသံကိုဆွစ်ဇာလန်ကနှင်းနောင်မြင့်တွေပေါ်မှာပြန့်လွင့်စေခဲ့တာပါသူကဆွစ်ဇာလန်ကနှင်းနောင်တစ်ခုပေါ်မှာသူ့ရဲ့ပရိသတ်200လောက်ကိုဖျော်ဖြေခဲ့တာပါ Get Everybody Moving သူ့ရဲ့အတူကကတော့ GEM အတိတ်ဘယ်ကလူတိုင်းလှုပ်ရှားကြအောင်လို့ဆိုတဲ့နာမည်နဲ့အဆိုတော်မလေး GEM ကိုတရုတ်နဲ့ဥရောပကနေဒီဆွစ်ဇာလန်နှင်းနောင်ပေါ်ထိလိုက်လာတဲ့ပရိသတ်တွေကအားပေးပြီးတော့ဒီပွဲကိုနာမည်ကျော်နိုင်ထုတ်တဲ့ကုမ္ပဏီဖြစ်တဲ့ Tech ဟူရကစီစဉ်တာပါဒီနှင်းနောင်ပေါ်မှာလာပြီးတော့ဖျော်ဖြေရလို့ပြောနေတဲ့ GEM က
And I'm really honored to be able to bring the music from ChinaTo the top of Europe, and I think this is really a golden opportunity for me to experience. Sometimes cry somewhere inside,
请给我很多各种好敞开。ဒီဥက္ကဋ္ဌံကိုဥရောပကတောင်ထိပ်ကိုစောင့်ခြင်းပေးနိုင်ခဲ့တာကိုကျွန်မသိကိုခုံယူပါတယ်လို့ပြောသွားပါတယ်။သူ့ရဲ့ Dear Album တစ်ခုတော့လာမယ့်နိုဝင်ဘာမှာထုတ်လုပ်ဖို့ရှိရဲလို့လည်းသူကပြောသွားခဲ့ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
တင်ရှားကြော်ကြားသူတွေအကြောင်းစုစည်းတင်ဆက်တဲ့မအေးတန်နာကျော်ရဲ့တက်တန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်မှာတော့မန္တလေးကယုံကြည်ရအသိပညာပေးအသင်းအမှုဆောင်ညွှန်ကြားရေးမှူးအလုံးနဲ့နှလုံးလအခမဲ့စေခန်းဆရာဝန်အလုပ်တာဝန်တွေကိုထမ်းဆောင်နေတဲ့ဒေါက်တာတေဇာစန်းကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင်။
ကျွန်တော်ယုံကြည်ရတော့အများအကျိုးလုပ်ငန်းသူတော်ကဟိုအကျိုးပြုတဲ့လုပ်ငန်းတွေကိုမိမိတက်ဆွမ်းတဲ့လောက်စောင့်ရမှုပေါ့ဒီလုပ်ငန်းတွေကိုကျွန်တော်အများအကျိုးလုပ်ငန်းပရဟိတလုပ်ငန်းတွေကိုကျွန်တော်ယုံကြည်ပါတယ်တံပိုးထားပါတယ်ဒါကပင်ဒီလူ့ဘဝရဲ့ဖြစ်လာတဲ့လူတံပိုးသူ့ခွန်လေးကရဲ့တစ်ပေတစ်ပိုင်းလို့ကျွန်တော်ယုံကြည်ပါတယ်ဒီကျွန်တော်တို့ငယ်ငယ်ကလေးကလူရမြင်ကလေးဆရာတော်ရှိတယ်ဆရာတော်ကြီးရဲ့ပြင်ပြတော်တော်ဆိုတဲ့ခရီးပေါ့ ီတင်းသေးသွားတော့ဆိုတဲ့ကြံမှာဆရာကဗာရေးထားလဲဆိုတော့တင်းသေးသွားတော့တင်းသွားတော့မီတင်းလို့မီပြီးချီတူးမီကျန်ကောင်းနေဤတော့ကျွန်တော်ယုံကြည်မိတာကလည်းဒါပါပဲကျွန်တော်တို့လူပြဲလို့ဖြစ်လာရင်မိမိရဲ့ရွာမိမိဒေသမိမိတိုင်းရောတော့မိမိလူမျိုးနဲ့မိမိတိုင်းပြည်ရဲ့အချို့တဲ့မိမိတဆနာလောက်ခံဖို့ဆောင်ရွက်ပေးမယ်လို့ကျွန်တော်ယုံကြည်မိပါတယ်ကျွန်တော်တို့အမိုင်းအမောကဆရာကြီးဒေါက်တာတန်းထွန်းပြောခဲ့တဲ့စကားတခုရှိပါတယ်အနည်းဆုံးလူကိုစိတ်ချမ်းသာအောင်ထားရမယ်အဲ့တော့ကျွန်တော်ယုံကြည်မိရတော့ကိုကြောင့်သူတို့ပါအကျိုးမျိုးဆရာကိုကိုနဲ့အနည်းမျိုးသက်တူလို့စိတ်ချမ်းသာအောင်ထားမယ်ကိုရဲ့လူမျိုးကိုရဲ့တိုင်းပြည်ကိုအတိုင်းဝန်ကိုရဲ့ရွာတူတည်းရေးညာကျူလေမိမိကဆန်းလောက်ထုတ်ပြန်တယ်လို့ကျွန်တော်ကြုံကြည်ပါတယ်။အဲဒါနဲ့တကယ်နဲ့နောက်တစ်ခုကတော့ဒီအတ္တနဲ့ပရညတအောင်ဖောင်းရရမယ်ဆိုတော့လည်းကျွန်တော်ယုံကြည်လက်ခံပါတယ်။နောက်အခုစလုံးကိုအဆုံးမရောက်အောင်တော့ထုတ်ပြန်ရပေါ့နော်။ဒါကိုလည်းကျွန်တော်တံမိုးထားပါစီလူတွေမှာတော့ကိုတံမိုးထားတဲ့လုံးစံတံမိုးကြီးအင်းအကြကြရှိကြမှာပေါ့နော်တချို့ကလူကြီးကိုတံမိုးထားတယ်တချို့ကဒီဘုံတိတ်ခါကိုတံမိုးထားတယ်ဒီထဲမှာကျွန်တော်အနေနဲ့ကျွန်တော်တံမိုးထားမိတာကတော့ဘုံတိတ်ခါလေးဒါပါလဲဆိုတော့ဒီတယောက်ရဲ့တံမိုးဆိုတာတိုင်းပြည်နဲ့ခေတ်ကဒီပခုံးပေါ်ထန့်တင်လိုက်တဲ့အခါကိုဒီဘလောက်ကြီးဒီကောင်အောင်ထမ်းတောင်းနိုင်မလဲဆိုတာကျွန်တော်ဤသားတဲ့ဆရာကြီးအမော်တီအောင်ရဲ့ဇေယျစကားတစ်ခုနဲ့ရှိပါအဲကြောင့်ကျွန်တော်ယုံကြည်တာကတော့ဒီမိမိခေမိမိကျင်းတဲ့ချက်တန်းနဲ့ခေကလာကတမိုင်းကတောင်းဆိုလာတဲ့ဒါဝင်ကိုကိုဘလောက်ခိခဏနဲ့မြကြီးဝအောင်ထမ်းဆောင်နိုင်တယ်ဒါဒီနေ့ကျွန်တော်တံမိုးထားတဲ့ဂုံတိတ်ချာကျွန်တော်တံမိုးထားတဲ့ကျွန်တော်ဂျုံကြီးရပဲဖြစ်ပါတယ်အဲ့တော့ကျွန်တော်အချုပ်နေနေတော့ဒီတရားဂုံကြီးရဲ့ခုနိုင်ကျွန်တော်ကိုးပါခဲ့တဲ့ပင်လေးသွားတော်ကြရနေပဲပြန်ချုပ်ချင်ပါတယ်တရားဂုံကြီးကဒီကြရမှာနောက်ဆုံးအပိုက်မှာဘလိုရေးထားလဲဆိုတော့တင်းဥချာ၏အညဝေရာဒီပါနစ်သစ္စာအယောင်ဉာဏ်တကောင်လေးကြောင်းရဲ့ဝင်းရဲ့ပြန်စီတည်းကြီ
းအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ပါရှင် VOA ရဲ့တင်းလာနေညပိုင်းစီစဉ်တွင်မကြခင်ပြီးဆုံးတော့မှာပါခုကြံနေတဲ့အချိန်တွင်တင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကပြောပြပေးပါအောင်ရှင
်ထိုင်းနိုင်ငံဘန်ကောက်ကအေယဝင်လေးမျက်နှာဖျားဘုံဖောက်ခွဲမှုနဲ့ဆင်နွှဲပြီးအဖမ်းခံရသူယူဆူဖူမရလီကဖောက်ခွဲပစ္စည်းတွေကိုသူပိုင်ဆိုင်ကြောင်းဝန်ခံခဲ့တယ်လို့ရဲကပြောပါတယ်။သူဟာနိုင်ငံသားတယောက်ဖြစ်ပြီးလူ20သေဆုံးခဲ့တဲ့အေယဝင်နှစ်ကုန်းမှာဖောက်ခွဲဘုံထောင်ခဲ့သူမဖြစ်နိုင်ဘူးလို့တာဝန်ခံအရာရှိတွေကပြီးခဲ့တဲ့သတင်းပတ်တုန်းကပြောကြားခဲ့တာပါ။ဒါပေမဲ့ဘုံလုတ်တဲ့ပစ္စည်းတွေဖမ်းမိခဲ့တဲ့အခန်းမှာသူ့ရဲ့ DNA နဲ့ကပ်ညီတာကိုတွေ့ခဲ့ရတာမို့သူဟာဒီဘုံဖောက်ခွဲမှုနဲ့ပတ်သက်နေမှာတော့သိကြတယ်လို့ဆိုပါတယ်။နောက်နိုင်ငံသားတယောက်ဖြစ်တဲ့အဒမ်ကာရတက်ကိုလည်းဘုံဖောက်ခွဲမှုနဲ့ဆင်နွယ်ပြီးဖမ်းဆီးထားတာဖြစ်ပြီးနောက်ထပ်ဖမ်းဝရမ်းအသစ်နှစ်ခုကိုပါထုတ်ပြန်ခဲ့တာပါ။ဘုံဖောက်ခွဲမှုနဲ့ဆင်နွယ်ပြီးမေးမြန်းဖို့အတွက်အလိုရှိနေသူအများပြားဆင်းနေမှာထိုင်းမွတ်စလင်အမျိုးသမီးတဦးလည်းပါပါတယ်။ဖမ်းထားတဲ့ဒီနိုင်ငံသားနှစ်ယောက်ဟာဘယ်နိုင်ငံသားတွေလဲဆိုတာနဲ့ပတ်သက်ပြီးတာဝန်ခံအရာရှိတွေကတစုံတရာထုတ်မပြောပေမဲ့မရလီဟာတရုတ်နိုင်ငံကုလက်မှတ်ကင်ဆောင်ထားပြီးသူ့မွေးရဟာဝီဂါမွတ်စလင်လူနည်းစုတွေနေထိုင်ရာဇင်ဂျန်ပြည်နယ်ထဲမှာလို့ဖော်ပြထားပါတယ်။ထိုင်းသတင်းတွေကတော့ဒီဘုံပေါက်ခွဲမှုဟာဇူလိုင်လတုန်းကဝီဂါမွတ်စလင်တရားကျော်ကိုထိုင်းဆွေကပြန်ပြီးပို့ရတဲ့ဆက်နွယ်နေနိုင်တယ်လို့ကောက်ချက်ချရေးသားခဲ့ကြပါတယ်။ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့အလုသမားအားလက်ရဖြစ်တာမို့အလုသမားနဲ့အထိမ့်မှတ်ဖြစ်တဲ့အမေရိကန်သမ္မတဘဲရက်အိုဘားမားကအစိုးရရဲ့ contract အလုသမား3သိန်းအတွက်ဒီကနေ့ကိုလစာပြီးနာမကြားခွင့်သတ်မှတ်ပေးလိုက်ပါတယ်
။တနင်္လာနေ့ညဖက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတော်ခင်မျိုးတက်ကကြေညာပေးခဲ့တာပါ။ဒီညနေ့အတွက်စီစဉ်ထုတ်လုပ်ရေးမှုကရှားဖောင်ဖြစ်ပြီး အတန်ဖန်းအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ် VOA American အတန်ညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30ထိ line to meter 24 kHz 11.33 line to meter 25 kHz 11.65 line to meter 57 kHz 9999တို့ကနေတက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.